Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရ2015ခုနှစ်ဒီဇင်ဘာလ18ရက်နေ့ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American Bureau of Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့ 51 နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်မြွှေးပါအားရစဆွန်ရောက်တွေလက်ထဲငွေရောင်းသွားအောင်ဟန့်တားနိုင်မဲ့ရည်ယူဆောင်ရွက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ချမှတ်နိုင်ပွဲရှိပါတယ်တခါ IS ချိန်မုံရေလုပ်ငန်းတွေတွန်းမြင့်ဆောင်ရွက်ဖို့ကိစ္စဆွေးနွေးဖို့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတော့ယူရိုနိုင်ငံမြောက်ပိုင်းကိုရောက်ရှိနေပါတယ်အမေရိကန်ပြည်ထောင်စုကနေတိုင်ဝမ်ကျွန်းကိုစစ်လက်နက်ပစ္စည်းဒေါ်လာ 1.83 ဘီလီယံဘူးရောင်းမဲ့ကိစ္စပယ်ဖျက်ဖို့တရုတ်အစိုးရကတိုက်တွန်းထားပါတယ်ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူပြောပြပါမယ်ရှင
်ကောင်းပါပြီရှင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မှာတက်တဲ့အဖြစ်လက်မှတ်ရေးထိုးပေးဖို့ဖိတ်ခေါ်ချက်ကိုဒေါအောင်ဆန်းစုကြည်ဘာကြောင့်ညှင်းဆန်းခဲ့ရပါသလဲ
ဒီကတော့ဒီလိုမျိုးပေါ့လေလက်မှတ်ရေးထိုးတဲ့သူနဲ့မရေးထိုးသူရဲ့အကြားမှာပို့ပြီးတော့နားလည်မှုလွဲသွားစေတာမျိုးဖြစ်မှာလို့ဆိုရင်
ဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ခွန်မြင့်ထွန်းပါရှင်မကြခင်မှာနားဆင်ကြရပါမယ်ရှမ်းပြည်ဘက်ကဆစ်ဆောင်ဒုက္ခသည်တွေအတွက်ကုလသမဂ္ဂကဘာရီကူညီပေးနေတယ်လဲဆိုတာနဲ့ NLD ပါတီကရွေးချယ်ကံကိုယ်စားလှယ်တွေလွှတ်တော်တက်ဖို့ပြင်ဆင်နေကြတဲ့အခြေအနေအလို့သမားခွင့်ရေးအတွက်ဆန္ဒပြသူတွေကိုထောင်ချလိုက်တဲ့အကြောင်းတွေကိုလည်းဒီညပိုင်းမှာတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကျန်းမာရေးမြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလှတို့ကိုလည်းနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရဲကောင်တို့ကပြောပြပေးကြပါဦးရှင်။
ဆိုရောက်စစ်သွေးကြွအဖွဲ့ IS ရဲ့လက်ထဲငွေကြေးစစ်ဆေးမှုတွေကိုဟန့်တားနိုင်မဲ့နောက်ထပ်အရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုလိုချမှတ်နိုင်မှုအတွက်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကဗန္ဒာရေးဝန်ကြီးတွေပထမဆုံးအကြိမ်တွေ့ဆုံကြမှာပါ။အယ်ခိုင်တာလက်နက်ကိုင်အဖွဲ့အပေါ်လက်ရှိချမှတ်ထားတဲ့တန်ခတ်အရေးယူမှုမူပေါင်းလုပ်ငန်းစဉ်တွေကို IS အဖွဲ့ကဥတီချက်ထားပြီးတော့ချက်ထွင်မှုနဲ့ပုံမအကားအောင်လုပ်ဖို့အခုဆုံးဖြတ်ချက်ကိုရည်ရွယ်ထားတာပါ။ဒီဆုံးဖြတ်ချက်အတိဖြစ်လာမယ်ဆိုရင်တဟာနိုင်ငံတကာဥပဒေသစ်တရဖြစ်လာလိမ့်မယ်လို့ဆိုပြီးလုံခြုံရေးကောင်စီမှဒီဆုံးဖြတ်ချက်ကိုအတိပြုနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြားကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးစမန်သာပါဝါကသတင်းတောက်တွေကိုမနေ့တုန်းကပြောပါရယ်အခုဆုံးဖြတ်ချက်မူကြမ်းအရအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာနှင်းပြေးအများပြားကိုတင်ယူထားပြီးတော့ဆီးရီးယားမှာလည်းသူတို့အခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကိုတိုးချဲ့ဖို့ကြိုးစားနေတဲ့ IS အချမ်းဖတ်အဖွဲ့ကိုသူတို့ရနေတဲ့ရန်ပုံငွေတွေမရတော့အောင်နိုင်ငံတကာတမ်းပြည်တွေကဝမ်ဝဲပိတ်ဆို့ရေးယူတာတွေကိုတွန်းပြစ်လှုပ်ဆောင်သွားကြရမှာဖြစ်တယ်လို့လည်းတန်ပတ်ကြီးပါဝါကပြောသွားခဲ့ပါတယ်ရှင
်။ IS အစွန်ရောက်ဖွဲ့ချင်းမောင်းရင်လုပ်ငန်းတွေတွန်းပြစ်ဆောင်ရွက်ဖို့ကိစ္စအီရတ်ကခေါင်းဆောင်အနေနဲ့ဆွေးနွေးဖို့အတွက်အမေရိကန်ကာကွယ်ဝန်ကြီး Ash Carter ကအီရတ်နိုင်ငံမြောက်ပိုင်းကိုဒီကနေ့ရောက်ရှိခဲ့ပါတယ်။အီရတ်ကကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဒုတိယဝန်ကြီးချုပ် Quabak Tabalbani ကအီဘရီမျိုးလေးစိတ်မှာဒီကနေ့မစ္စတာကာတာကိုလာရောက်ကြိုဆိုနှုတ်ဆက်ခဲ့ပါတယ်။မစ္စတာကာတာအနေနဲ့ကတ်ဝန်ကြီးချုပ် Mossad ဘရာဇာနီနဲ့လည်းနောက်ပိုင်းတွေ့ဆုံမှာဖြစ်တယ်လို့ဒေတာရဲမှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့လည်းတွေ့ဆုံအောင်မှာပါလက်တလော့အရင်းနှိမ့်တဲ့အခြေအနေမှာရှိနေပေမဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာနယ်မြေတော်တော်များများကိုသိမ်းပိုက်ထားဆဲဖြစ်တဲ့ IS သွေးကြွတွေအပေါ်အမေရိကန်ဥဆောင်တဲ့ထိုးစစ်ဆင်မှုတွေမှာအီရတ်ကတပ်ဖွဲ့တွေဟာအရေးပါဆုံးမြေပြင်တပ်ဖွဲ့တွေထဲမှာပါဝင်နေတာပါ IS သွေးကြွချုံမုံကြီးမှာကတပ်ဖွဲ့တွေဟာအများကြီးဆွမ်းဆောင်နိုင်ကြသူတွေလို့မစ္စတာကာတာကပြောပါတယ်ကြိုတင်မကြေညာရဲ့ဗိုလ်တော်ဖူးနေကအီရတ်နိုင်ငံဘဂ်ဒတ်ကိုရောက်လာခဲ့တဲ့မစ္စတာကာတာဟာအီရတ်ဝန်ကြီးချုပ်ဟာဒီယာအယ်အဘာဒီနဲ့ကာကွယ်ရေးဝန်ကြီးခါလက်အယ်အဘာဒီတို့နဲ့လည်းတွေ့ဆုံပြီး IS ချင်းမုံရေးလုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်မှုအလေးပေးဆွေးနွေးခဲ့ကြပါတယ်
။အမေရိကန်ပြည်အောင်စုအတွင်းအချက်ဖက်တက်ခတ်မှုတွေကိုဟန်တာဖို့နဲ့အမိမြေလုံခြုံရေးကိုကာကွယ်ဖို့အတွက်သမ္မတဘရက်အိုဘားမားဟာဒီကနေ့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့ဝါရှင်တန်မြို့တော်အပြင်ဘက်မှာရှိတဲ့အမေရိကန်ရဲ့အချက်ဖက်ဝါဒတံပြန်တိုက်ခတ်ရေးဌာနမှာတွေ့ဆုံဖို့ရှိပါတယ်။သမ္မတအနေနဲ့ဒီတွေ့ဆုံမှုပြီးတဲ့အခါကြေညာချက်တစ်စောင်ထုတ်ပြန်ဖို့လည်းရှိပါတယ်။ဒီလဆိုပိုင်းတို့ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာ IS အဖွဲ့ကိုအားကြနေသူတွေလို့ယူဆတဲ့လက်များစုံတွေရဲ့တိုက်ခတ်မှုကြောင့်လူတွေထိခိုက်သေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပြီးခဲ့တဲ့နိုဝင်ဘာလကပြည်သစ်နိုင်ငံပါရီမြို့တော်မှာအကြမ်းဖက်တိုက်ခတ်ခဲ့ရတဲ့ဖြစ်ရပ်တွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ပြည်သူတွေအကြမ်းမှာစိုးရိမ်မှုတွေမဖြစ်အောင်အားပေးတဲ့ကြေညာချက်အတော်များများကိုလည်းသမ္မတကသိပ်မကြခင်တုန်းကထုတ်ပြန်ခဲ့ပါသေးတယ်ဒီနေ့လာနေတော့ကဒီပေဒဂိုစစ်ဌာနချုပ်ကိုတွားရောက်တဲ့ခီးစင်အထွန်းမှာလည်းအမေရိကန်ဥဆောင်တဲ့နိုင်ငံတကာညွှန်ပေါင်းဖွဲ့ရဲ့ IS ချိန်မုံရေးလုပ်ငန်းတွေအောင်မြင်ရမယ်ဆိုတာသူအခိုင်အမာယုံကြည်ထားတယ်လို့သမ္မတဥမ္မာကပြောသွားပါတယ် အခုဆိုရင်ဒီ IS သွေးကြွတွေရဲ့နည်းမြေတွေလက်လွတ်ဆုံးရှုံးလာနေပြီးအဖွဲ့ခေါင်းဆောင်တွေအတွက်ပုံကိုဆရာနေရာလည်းမရှိတော့ဘူးလို့သူကပြောသွားပါတယ်ဒီတော့တွင်ပါပဲဒီအမိပြေလုံချိုရေးဌာနအကြီးအကဲ Jay Johnson ကလည်းပေါ်ကောင်လှုပ်ထားတဲ့ဒီအကျက်ဖက်လှူရှာမှုဆိုင်ရာသတိပေးစနစ်တရက်ကိုပို့ထူးနေတော့ကချပြတကယ်ပါတယ်ရှင်
။ရုရှားသမ္မတဗလာဒီမီယာပူတင်ကရှစ်နှစ်အမေရိကန်ရွေးကောက်ပွဲမှာဘယ်သူပဲအနိုင်ရအနိုင်ရအမေရိကန်နဲ့ပုံမကောင်းမွန်တဲ့ဆက်ဆံရေးတရက်ထားရှိလို့တယ်လို့ပြောပါတယ်။နိုင်ငံငါသတင်းနောက်တွေနဲ့နှစ်ဆင်တွေ့ဆုံတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာပူတင်ကသူ့အနေနဲ့အမေရိကန်ပြည်သူတွေရွေးချယ်တင်မြှောက်တဲ့သမ္မတနဲ့လက်တွဲလှုပ်ဆောင်မှုစင်တင်ပါပဲလို့ပြောဆိုခဲ့တာပါဒီသတင်းမဲ့အစောပိုင်းကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့သူတွေ့ဆုံဆွေးနွေးခဲ့တာကိုကြည့်ရင်နှစ်နိုင်ငံပူးတွဲဖြေရှင်းလို့ရမယ်ကိစ္စရပ်တွေမှာရှေ့ဆက်ပူးပေါင်းဆောင်ရွက်သွားကြဖို့အမေရိကန်ဘက်ကလည်းအဆင်သင့်ရှိနေတာကိုပြနေတယ်လို့မစ္စတာပူတင်ကပြောပါတယ်စီးရီးယားအရေးနဲ့ပတ်သက်လို့တော့စီးရီးယားမှာနိုင်ငံရေးလုပ်ငန်းစဉ်တရက်ပေါ်လာတဲ့အချိန်ထိရုရှားရဲ့စစ်ရေးလှုပ်ရှားမှုတွေကိုဆက်လုပ်သွားမယ်လို့ဆိုပြီးစီးရီးယားမှာဘယ်သူဆက်အုပ်ချုပ်မလဲဆိုတာကတော့စီးရီးယားပြည်သူတွေကပဲဆုံးဖြတ်ကြရမှာဖြစ်တယ်လို့ပြောပါတယ်ရုရှားကစီးရီးယားအနေနဲ့စီးရီးယားမှာအများအားစစ်တပ်စခန်းတစ်ခုထားရှိသွားမလားဆိုတာကိုတော့မသိသေးဘူးလို့ဆိုပါတယ်။မကြာခင်ကရုရှားတိုက်လေရင်ပစ်ချခဲ့တဲ့တူရကီနိုင်ငံနဲ့ဆက်ဆံရေးတင်းမာနေတာကတော့ပြန်ကောင်းလာနိုင်ခြင်းမရှိသေးဘူးလို့မစ္စတာပူတင်ကပြောသွားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9323ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลแลมิเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่นเล่นปีนี่ว่าครับเนี่ย
ဒီရဲ့ကြာတာဗရင်းနီညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုကတိုင်ဝမ်ကျွန်းကိုစစ်လက်နက်ပစ္စည်းဒေါ်လာ 1.83 ဘီလီယံဘူးရောင်းချမဲ့ကိစ္စပဲဖြစ်ဖို့တရုတ်ကအမေရိကန်ကိုတိုက်တွန်းလိုက်တယ်လို့ဒီရောင်းဝယ်ကိစ္စမှာပါဝင်ပတ်သက်တဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူမယ်လို့ချိန်ချောက်လိုက်ပါတယ်။တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုနဲ့ပိုင်တဲ့နယ်မြေတသားတည်းရှိမှုကိုကာကွယ်ဆောက်ရှားဖို့တမကပြပကဆွတ်ဖက်တာကိုခုခံဖို့တရုတ်နိုင်ငံနဲ့တရုတ်လူထုရဲ့ခိုင်မာတဲ့တန်ရေးထံကိုရင်းရိုက်အောင်ဘယ်သူမှမလုပ်နိုင်ဘူးလို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟုံးလီကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။အခုလက်နက်ရောင်းမဲ့အစီအစဉ်ဟာလင်းနစ်တာကာလအတွင်းသမ္မတဥပမာအစိုးရကတိုင်ဝမ်ကျွန်းကိုပထမဆုံးကန့်လန့်တာပါ။ဒီလက်နဲ့အရောင်းွယ်အစီအစဉ်မကျင်ညာခင်ကတဲကိုကတိုင်ဝမ်ရေလက်ကြားတခြားဆက်ဆံရေးနောက်တရုတ်နဲ့အမေရိကန်အကြားဆက်ဆံရေးတွေကိုမထိခိုက်အောင်ရှောင်ရှားဖို့ကိစ္စကိုဒီကိစ္စကိုဖျက်သိမ်းပါလို့တရုတ်ကတောင်းဆိုထားပါတယ်တရုတ်ကတိုင်ဝမ်ကိုသူ့ပိုင်တဲ့နယ်မြေအဖြစ်နဲ့သတ်မှတ်ထားတာပါဗိုလ်ထုတွေကလည်းဒီတရုတ်နိုင်ငံသားရေးဝန်ကြီးဌာနဂျမ်ဂျီကွန်ဟာတရုတ်နိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒုတိယအဆင့်မြင့်ဆုံးတက်တမန်နဲ့တွေ့ဆုံခဲ့ပါတယ်ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းတာမှာပါဝင်ပတ်သက်တဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူတာအပအဝင်လိုအပ်တာမှတ်သမျှကိုတရုတ်အစိုးရကလုပ်သွားမယ်ဆိုပြီးဒူဝင်ဂျီချန်ကပြောတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ရှင်
။ကမ္ဘာတဝန်းစီးပွားရေးကျဆင်းမှုတွေဖြစ်ခဲ့တဲ့2008ခုနှစ်ကတည်းကစလို့အမေရိကန်မှာချထားတဲ့အတိုးနှုန်းကိုဗဟိုဘဏ်ကမြင့်တင်လိုက်တဲ့အပေါ်ကမ္ဘာတဝန်းကျဆင်းခဲ့ကြပါတယ်။အမေရိကန်ဗဟိုဘဏ်ကအတိုးနှုန်းတွေပြန်မြင့်လိုက်မယ်ဆိုတဲ့ခန့်မှန်းချက်တွေအချိန်တော်ကြာကလေးကရှိခဲ့ပြီးတဲ့နောက်9နှစ်ဆက်တိုက်အတိုးနှုန်း3ရာခိုင်နှုန်းဤပါသတ်မှတ်ထားတာကနေမနေ့ကဝတ်ထူးနေမှာတော့ 0.25 ရာခိုင်နှုန်းတိုးပေးလိုက်တာပါ။အမေရိကန်စီးပွားရေးအတော်အသင့်နှုန်းနဲ့တိုးတက်လာနေတာကြောင့်အခုလိုဘဏ်တိုးနှုန်းကိုတိုးမြင့်ဖို့မူဝါဒချမှတ်သူတွေကဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဗဟိုဘဏ်အကြီးအကဲဂျန်နက်ယာလန်ကပြောပါတယ်။အခုလိုအတိုးနှုန်းမြင့်လိုက်တာကြောင့်အာရှနိုင်ငံတွေအများပြားကအမေရိကန်ပေါ်စီးပွားရေးယုံကြည်မှုတွေပြန်ရလာစေတဲ့လက္ခဏာတွေလည်းပေါ်ထွက်လာပါတယ်။ဒီကနေ့ဆိုရင်ပဲအာရှက Stock Share ဈေးကွက်တွေတစ်ချိန်လုံးပြန်တက်လာခဲ့ပါတယ်။ဂျပန် Nikkei ဤအညွန်ငိန်2ရာခိုင်နှုန်းတက်သွားသလို Hong Kong Hang Seng Stock ဈေးကွက်ကတော့1ရာခိုင်နှုန်းနီးပါးပြန်တက်လာခဲ့ပါတယ်။တောင်ကိုရီးယား၊ Australia၊တရုတ်နဲ့ Taiwan အပြင် New Zealand နိုင်ငံတွေမှာလည်း Stock Share ဈေးတွေပြန်တက်လာခဲ့ပါတယ်။အလားတူဥရောပဘက်မှာလည်းပါရီနဲ့ Frankfurt Stock Share ဈေးတွေ2ရာခိုင်နှုန်းကျော်တက်ခဲ့ပြီးလန်ဒန်မှာတော့ဈေးအဖွင့်မှာကိုပဲ 1.6 ရာခိုင်နှုန်းတက်သွားခဲ့ပါတယ်။အတိုးနှုန်းမြင့်လိုက်တဲ့အတွက်နိုင်ငံတော်တော်များများမှာဒေါ်လာဈေးတွေလည်းမတိမတာပြန်တက်လာခဲ့ပါတယ်
။ Sis Kit Gala ရန်သူတွေဖြစ်ကြတဲ့ American နဲ့ကျူးဘားနိုင်ငံတို့အကြားနှစ်ပေါင်း50ကျော်ရပ်ထားတဲ့စီးပွားဖြစ်လေကြောင်းပြတ်တမ်းမှုတွေကိုပုံမှန်ပြန်ဆမဲ့သဘောတူညီချက်ကိုတော့ဒီကနေ့ရယူနိုင်ခဲ့ကြပါပြီ။လာရီတော်ကြအချိန်ယူညီနိုင်ခဲ့ကြတဲ့သဘောတူညီမှုအသေးစိတ်အပြည့်တက်နိုင်ဖို့အတွက်နိုင်ငံကိုယ်စားလှယ်တွေဟာပြီးခဲ့တဲ့တနင်္လာနေ့ကစလို့ဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးနေကြတာပါ။အဓိကအမေရိကန်လေကြောင်းလိုက်တော်များများကတော့ကျူးဘားနိုင်ငံကိုပုံမှန်လေယာဉ်ခီးစင်တွေပြန်ဆွဲဖို့ကိစ္စကိုစိတ်ဝင်စားတယ်လို့ပြောကြပါရယ်။ ကျူဘာမှာကွန်မြူနီကောင်ဆောင်ဖီဒယ်ကက်စထရူ1959ခုနှစ်မှာတက်လာခဲ့ပြီးတဲ့မကြခင်မှာပဲအမေရိကန်နဲ့ကျူဘာကြားမှာတရမတ်ဆက်ဆံရေးရုံရင်းပြတ်တောက်ခဲ့တာပါပြီးခဲ့တဲ့စက်တင်ဘာလကကျူဘာနိုင်ငံစီကိုခီးသွွာလာခွင့်တားမြစ်ထားတာကိုအိုဘားမားကဖြေလျှော့ပေးခဲ့ပေမဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာပိတ်ဆို့မှုတွေအရခီးသွွာလုပ်ငန်းတွေကိုတားမြစ်ထားခဲ့တာဖြစ်ပါတယ်ရှင်
အငြင်းပွားမှုတွေရှိနေတဲ့လေပြားနိုင်ငံရဲ့ငြိမ်းချမ်းရေးသဘောတူညီချက်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေရှိနေတဲ့တိုင်အောင်နှစ်ဖက်ကွဲနေတဲ့အစိုးရအဖွဲ့ဝင်တွေကြားဒီသဘောတူစာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂကဂျာဝင်ဆေးဆက်ပေးထားတဲ့ဒီသဘောတူညီချက်ကိုမော်ရိုကိုနိုင်ငံမှာလက်မှတ်ရေးထိုးဖို့စီစဉ်ထားတာပါ။လေပြားကောင်းဆောင်မိုဟာဂဒါဖီအာနာကနေဖယ်ရှားခံရတဲ့2011ခုနှစ်ကစလို့တိုင်းပြည်မှာဖြစ်ပွားနေတဲ့နိုင်ငံရေးမငြိမ်သက်မှုတွေအဆုံးသတ်စေဖို့ UNDP ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးကြမှာပါ။တော်ဘော့ခ်မြို့မှာရှိတဲ့နိုင်ငံတကာကအသိမှတ်ပြုထားတဲ့အစိုးရနဲ့ထရိုပိုလီမြို့အခြေစိုက်အစ္စလာမစ်ဝါဒီတွေကြောတောက်နောက်ခံပေးထားတဲ့အစိုးရနှစ်ရက်လုံးကအဖွဲ့ဝင်တွေပူးပေါင်းပါဝင်ပြီးရက်40အတွင်းမှာညီညွတ်တဲ့အစိုးရဖွဲ့စည်းဖို့ဒီသဘောတူညီချက်ထဲမှာဖော်ပြထားပါတယ်။ခုလိုနှစ်ဖက်လုံးကပါဝင်နိုင်မယ်ဆိုရင်တောင်ဒီသဘောတူညီချက်ကိုပြည်သူတွေဘလောက်များများကထောက်ခံပြီးဘယ်သူတွေကလက်မှတ်ထိုးမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။
ထိုက်တဲရောင်တဲ့နေကိုမက်ခင်ဖြူထွေးနဲ့ကိုရဲကောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တနိုင်ငံလုံးအဖြစ်ခတ်ရက်စဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကကိုယ်စားလှယ်တွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်ကငြိမ်းချမ်းရေးဆွေးနွေးပွဲမှာခရစ်စမတ်လက်ဆောင်ပေးကြတယ်လို့ရယူဖို့ထက်အပြန်အလှန်ပေးဆက်ပြီးပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့ NCA လက်မှတ်ရေးထိုးတာမှာမပါဝင်ခဲ့ရတဲ့အကြောင်းကိုလည်းရှင်းလင်းခဲ့ပါတယ်။ဒီသတင်းကိုတော့ရန်ကုန်ခြေဆိုင် VOA သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကကိုယ်စားလှယ်တွေဟာဒီကနေ့နေပြည်တော်မှာနေကင်း12နာရီခွဲလောက်ကနေ10နာရီခွဲလောက်အထိတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာဒေါ်ဆန်းစုကြည်အဓိကပြောဆိုခဲ့တာတွေကိုတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။ဒေါ်ဆန်းစုကြည်ကတော့အဓိကသူအခြေခံပြောတာကတော့ညီငယ်ငယ်ဖြစ်စဉ်ဒီကအောင်မြင်ဖို့ဆိုလို့ရှိရင်တော့ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကနေပြီးတော့ဟိုတောင်းဝန်ယူဆောင်ရွက်လို့မရဘူး။အားလုံးပူးပေါင်းပါဝင်ဆောင်ရွက်ကြမှာအားလုံးဟိုတောင်းတဲ့သူနဲ့ပေးတဲ့သူရဲ့ဆက်ဆံရေးမျိုးမဟုတ်ပဲနဲ့အကောင်လုံးကတန်းတူညီတူနဲ့ဒါလက်တွေဆောင်ရွက်ကြဖို့ပေါ့လေအထူးအဖြစ်ပြောရတော့ဒီ Christmas အကျိုးမှာစကားတစ်ခုသူပြောတာကတော့ Christmas မှာက giving gift ပါလက်ဆောင်တွေပေးကြတာသူများတို့ကိုကိုကပေးတာပေါ့လေပေးဖို့ပေါ့ဒါကြောင့်မို့ဒီတိုင်းသားတွေကဒီဆွေးနွေးကြတယ်ပြုကြတယ်ဆိုရင်တောင်းတာပဲစိတ်ဝင်စားတာမျိုးမဟုတ်ဘူးပြန်လာပေါ့အားလုံးစုပေါင်းပြီးလုပ်ကြဖို့ဆိုတဲ့ဟာ giving gift ကိုသူအရာပြောသွားတာက
ဆက်လက်ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရမှာ NLD ပါတီကပါဝင်လက်မှတ်မရေးထိုးရတဲ့အကြောင်းကိုလည်းရှင်းလင်းခဲ့တယ်လို့ပြောပါတယ
်။ဒီ NCA ကိုလက်မှတ်ရေးထိုးတဲ့အချိန်တုန်းကဒီအခမ်းအနားမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆက်ရောက်ပြီးတော့ဒီအသီးသက်တွေနဲ့လက်မှတ်မရေးထိုးခဲ့တဲ့အကြောင်းရင်းလို့ရှင်းပြပါတယ်။အဓိကတော့ဒီလိုမျိုးပေါ့လေလက်မှတ်ရေးထိုးတဲ့သူနဲ့မရေးထိုးသူတွေအကြားမှာပို့ပြီးတော့နားလည်မှုလွဲသွားစေတာမျိုးဖြစ်မှာကိုသူစိုးရိမ်နေတယ်။ကြောင်မလို့ဒီလက်မှတ်ရေးထိုးတဲ့နေရာမှာမပါဝင်ခဲ့တဲ့အကြောင်းအဲ့ဒါကိုသူအကျေတွန်းရှင်းပြပါတယ်။ဟောစာစုကြည်ကတော့အခုကြံနေပါလေလက်မှတ်မရေးထိုးသေးတဲ့လူတွေလည်းပါဝင်လာရေးအတွက်ကိုအားကြည်ကြဖွင့်ပြီးတော့ဒါကတော့ဆောင်ရွက်သွားမယ်ပေါ့
။တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ NLD အစိုးရဖွဲ့ချိန်မှာ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးကိုဆောင်ရွက်ဖို့အတွက်တိုက်တွန်းခဲ့တယ်လို့ဦးခွန်မြင့်ထွန်းကပြောပါတယ်
။ဒုသားဒီမိုစီအဖွဲ့ချုပ်အနေနဲ့တာဝန်ယူတဲ့အချိန်ကြာလို့ရှိရင်လက်မှတ်မရေးထိုးတဲ့သူတွေကိုလည်းသိခါရှိပါဝင်နိုင်ရေးအတွက်ကိုဖိတ်ခေါ်ပြီးဖို့အတွက်ကိုလည်းဒါကျွန်တော်တို့ကတော့တင်ပြခဲ့ပါတယ်။သို့တော်လည်းပဲဒီနေ့အချိန်ခါမှာဒီအတွင်းပြပြမှုဒီချောမွေးစီရေးအတွက်ပေါ့လေဒီအတွက်လုံးမန်းနေရတာဖြစ်တဲ့အတွက်ဒီမြို့သားဒီမိုစီအဖွဲ့ချုပ်နေနေရတော့လက်ကြောအဖြစ်တော့လက်မှတ်မရေးထိုးတဲ့သူတွေနဲ့တော့တွေ့ဆုံလို့အဆင်မပြေသေးဘူးပေါ့ဗျာ။အဲ့လိုပြောပါတယ်
။ဒီကနေ့ဆွေးနွေးပွဲမှာမကြခင်ကအစိုးရတက်မရော်ကိုယ်စားလှယ်တွေနဲ့ဆွေးနွေးခဲ့ကြတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ဒီနေ့ဆွေးနွေးပွဲဟာတနအီလောက်တာအချိန်ရတာကြောင့်နောက်ပိုင်းမှာအချိန်ပိုယူပြီးကြဲကြဲပြန့်ပြန့်ဆွေးနွေးကြဖို့ကိုလည်းသဘောတူခဲ့ပါတယ်။နောက်တစ်ချိန်တွေ့ဆုံဖို့ကိုတော့ရက်သတ်မှတ်ထားတာမရှိသေးပါဘူး
။ကိုမိုးစောတင်ပြပေးခဲ့တာပါရှင်။ရှမ်းပြည်ဘက်ကဆစ်ဆောင်ဒုက္ခသည်တွေအခြေအနေကိုလည်းတစ်လှည့်တင်ပြပေးခြင်းပါတယ်။ အောက်တိုဘာလဇန်ပိုင်းလောက်ကဖြစ်ပွားခဲ့တဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ရှောင်တိန်နေရတဲ့ရှမ်းပြည်နယ်အလဲပိုင်းကဒုက္ခသည်တွေကကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေအတွက်အဟာရလိုအပ်ချက်တွေရှိနေတာကြောင့်ဖြည့်ဆွက်စာတွေထောက်ပံ့ခဲ့တယ်လို့ကုလသမဂ္ဂစာနာရိတ်ခအစည်းအဝေး WFP ကပြောဆိုလိုက်ပါတယ်အပြည့်အစုံကိုတော့ VOA သတင်းထောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်မိုင်းရှူကျေးတီဒေသတွေကိုစစ်ဘေးရှောင်လာကြတဲ့ဒုက္ခသည်တွေကမှကိုဝင်ဆောင်မိခင်နဲ့နှစ်နှစ်အောက်ကလေးတွေလိုအပ်နေတဲ့ဖြည့်စွက်အဟာရတွေကိုထောက်ပံ့ခဲ့တယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစည်းအဝေး WFP လာရှိုးရုံးခွဲတာဝန်ခံဒေါခင်စောတန်းကအခုလိုပြောပါတယ်
ဟုတ်သားမအားဖြင့်နေ့စဉ်စားသောက်မှုဗိုက်စီအောင်စားသောက်မှုအတွက်ကတော့အရေးကြီးလိုအပ်တယ်လို့မရှိပါဘူး။ဒီနေ့မှမှန်စားပါတယ်၊စီစားတယ်၊စားစားတယ်၊တခါလေပြန်ငါချောက်ကလေးတွေပါလေးတွေစားမှန်သူအားလုံးကစားတယ်။သို့တော်လည်းကျမတို့ကအခုနပြောတယ်၊ဤခင်လိုတိုင်းဤခင်နေနေကလေးတွေရဲ့နောက်ဟိုကိုယ်ဆောင်တွေကတော့သူကပို့ပြီးအဟာရလိုတဲ့အတွက်ကြောင့်လို့ဒီလိုပို့အဟာရလိုတာကြီးကတော့ကျမတို့ကဖြတ်ပြီးတော့ဖြည့်စွက်ဖို့လိုလောက်မယ်ထင်လို့လိုလောက်တယ်ပေါ့နော်။အဲဒါကြောင့်လို့ကျမတို့က
ရှမ်းပြည်နယ်အလဲပိုင်းမှာစစ်ဘေးရှောင်နေတဲ့ဒုက္ခသည်တပေါင်းလောက်ထဲကနိုတိုင်မိခင်နဲ့နှစ်နှစ်အောက်ကလေးအယောက်200လောက်ကိုအာဟာရဖြည့်စွက်စာတွေထောက်ပံ့နိုင်ခဲ့တယ်လို့ဒေါခင်စောတန်းကပြောပါရယ်။အောက်တိုဘာလဆန်ပိုင်းလောက်ကတည်းကစစ်ဘေးတိမ်းရှောင်နေတဲ့ဒုက္ခသည်တွေကိုထောက်လျှောက်ထောက်ပံ့လာခဲ့ပြီးနောက်ပိုင်းလည်းဆက်လက်ထောက်ပံ့သွားဖို့အစီအစဉ်ရှိတယ်လို့ဒေါခင်စောတန်းကပြောပါရယ်။
အခုကတော့သူတို့စဖြစ်တာကဟိုကျမတို့စရောက်တာပေါ့နော်အဲ့ဒီကိုစရောက်တာကကျမတို့ဒီအောက်တိုဘာလလောက်ကရောက်ပါတယ်ရောက်ပြီးတော့ကျမတို့အောက်တိုဘာလဆန်းနဲ့ဒီသမလဆန်းအောက်တိုဘာလအကုန်နဲ့ဒီသမလဆန်းမှာကျမတို့အခုနာလူကြီး200ကိုကျမတို့ဝေးပါတယ်နောက်ပိုင်းကလည်းအကယ်၍သူတို့အဲ့ဒီကျန်နေမှာလူကြီးရှိအောင်မယ်ဟလာသူတို့ရောမပြန်ဖြစ်သေးဘူးဆိုတော့ကျမတို့လာစင်ပုံမှန်ဝေးသွားပါပါရှင့်
စာနယ်ရိက္ခာအထောက်အပံ့ဤပေးခဲ့တဲ့ဒုက္ခသည်စခန်းကအခြေအနေတွေကိုဒေါခင်စောတန်းကအခုလိုပြောပြပါဗျ။ဟိ
ုပေါ့နော်နေရေးထိုင်ရေးစာနေရေးထိုင်ရေးစားတောက်တဲ့ကိစ္စမှာတော့ဘယ်သူမှတော့ကိုယ်အိမ်မှာနေလောက်တော့ဟိုဘာကောင်းလဲဟိုကြည့်ပြလဲမှုတော့မရှိဘူးပေါ့နော်နည်းနည်းတော့ကိုကနည်းနည်းဖြစ်တယ်နေကြစားတော့ရတယ်ပေါ့
ဒါအပြင် WFP အနေနဲ့ကချင်ပြည်နယ်ဘက်ကတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမှာလာရောက်တင်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေအတွက်လည်းစားနပ်ရိက္ခာအထောက်အပံ့တွေထောက်ပံ့ထားပါတယ်။ဇူလိုင်လကုန်ပိုင်းလောက်ကရေကြီးရေရှမ်းမှုတွေကြောင့်ရေဘေးတင်းခဲ့ရတဲ့မကွေးတိုင်း၊စကိုင်းတိုင်း၊ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်ရေဘေးလုံကူညီထောက်ပံ့မှုတွေကိုနိုဝင်ဘာလထဲမှာဆက်လက်ထောက်ပံ့ခဲ့တယ်လို့လည်း WFP ရဲ့ဒီဇင်ဘာလလုပ်ငန်းဆောင်ရွက်မှုအစီရင်ခံစာမှာဖော်ပြထားပါတယ်။လာမယ့်နှစ်ထဲမှာလဲ WFP ရဲ့ပုံမှန်စားနပ်ရိက္ခာနဲ့ငွေကြေးပူးတွဲထောက်ပံ့မှုတွေအစားငွေကြေးတည်တံ့ထောက်ပံ့မှုအဖြစ်ပြောင်းလဲသွားဖို့အစီအစဉ်ရှိတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။မတ်တိန်ကီလင်းပါရှင်။အခုကတော့ရွေးကောက်ခံ NLD လွှတ်တော်အမတ်တွေလွှတ်တော်တက်ဖို့ပြင်ဆင်နေကြတဲ့အခြေအနေတွေကိုကြည့်ကြရအောင်ပါ။2015ရွေးကောက်ပွဲမှာအနိုင်ရတဲ့ NLD ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေနေပြည်တော်မှာ၃ရက်တာတက်နေရတဲ့စွမ်းရည်မြင့်တင်ရေးတင်နှဟာသူတို့အတွက်အကျိုးရှိစေပြီးပြည်သူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းသွားနိုင်လိမ့်မယ်လို့တင်နှတက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါရတယ်။2016ဇန်နဝါရီလကုန်ပိုင်းမှာစတင်မဲ့နောက်ထပ်လွှတ်တော်သက်တမ်းအသစ်မတိုင်ခင် NLD ပါတီကအခုလိုတင်နှပို့ချနေတာဖြစ်ပါတယ်။ကိုညံဝင်းအောင်ကဆက်ပြီးတင်ပြပေးပါမယ်ရှင်။
2016လွှတ်တော်သေးကိုတက်ရောက်ကြမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်တွေကပထမဦးဆုံးအတုပ်အဖြစ်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့မန္တလေးတိုင်းက NLD လွှတ်တော်ကိုယ်စားလှယ်တွေကိုစွမ်းရည်မြင့်တင်ပေးဖို့ NLD ပါတီဗဟိုကနေပြည်တော်မှာရှိတဲ့ရွှေဆန်အိမ်ဟိုတယ်မှာ၃ရက်ကြာတင်နန်းပေးနေတာဖြစ်ပါတယ်ဒီဇင်ဘာ16 19 18 3ရက်ကြာပို့ချတဲ့တင်နန်းမှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပို့ချချက်နိုင်ငံတော်ဘတ်ဂျက်ရေးဆွဲရေးဆိုင်ရာအကြောင်းတွေပါဝင်လွှတ်တော်တွင်ဆောင်ရွက်ရမယ့်ကိစ္စတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီမင်းစီကံ2015ရွေးကောက်ပွဲကြီးညာစာရန်စတာတွေကိုဟောပြောပို့ချတာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တွေဘလောက်ထိသိရှိနားလည်ထားသလဲဆိုတာနဲ့ပတ်သက်လို့စာမင်းဝဲသဘောမျိုးစစ်ဆေးဖြေဆိုခဲ့ကြရတာပါ NLD လွှတ်တော်ကိုယ်စားလှယ်များစွမ်းရည်မြင့်တင်နန်းဟာသူတို့အတွက်အကျိုးရှိပါတယ်လို့ကချင်ပြည်နယ်ဒီနယ်လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးဒါရှိလာဆိုင်ကပြောပါတယ
်တင်သားကတော့အားလုံးအကျိုးရှိတဲ့ပို့ချမှုအစီအစဉ်တွေပါပဲမဟုတ်ဘူးတော့ဒီဖက်စီဘုံချေခါဥပဒေကလည်းကျွန်တော်တို့အတွက်ကအင်မတန်မှအကျိုးရှိတယ်လေနေနောက်ပြီးကျွန်တော်ပါတီစီးနင်းစီကားနေကိုတင်ပေးတယ်နောက်ကျွန်တော်ရွေးကောက်ပွဲပညာစာတန်းဟ ပေါ်တော့အဲ့ရာလေးတွေပေါ်တော့တင်နေဆိုအားလုံးကတော့ကျွန်တော်တို့ကတော့အများကြီးဒီဘုံတူတာနဲ့အချို့ရှိတဲ့အကြောင်းအရာတွေပဲဖြစ်တယ်လ
ေ NLD ဘိုကအခုလိုတင်နန်းပြီးတယ်ဆိုပေမဲ့လွှတ်တော်တွင်တာဝန်ထမ်းဆောင်ဖို့ဆိုရင်ဒီထက်ပိုလေ့လာစရာတွေရှိနေသေးတယ်လို့မန္တလေးတိုင်းချမ်းအေးသာဆန်းမြို့နယ်မှာရွေးခံရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးနိုင်ကဆိုပါတယ
်လွှတ်တော်ထဲမှာတော့ကျွန်တော်တို့အများကြီးလေ့လာပြီးမှဝင်ရမယ်ရှင်ကျွန်တော်တို့ဘာတွေဆက်ပြီးလေ့လာအောင်ဆိုတာကိုအစတစစွဲထုတ်တယ်လို့ယင်းလေအဲ့ဒီပုံမှာကျွန်တော်တို့ကဆက်ပြီးလုပ်ရမှာပေါ့အဲ့ဒါတော့ကိုယ့်ရဲ့လေ့လာမှုအပိုင်းပေါ့ပြောရရင်တော့ဗျာဒီလွတ်တော်ကလာမယ်လွတ်တော်တကယ်တော့ကျွန်တော်ဒီကားလုံးမှာလေဒီလူလူကိုကိုစားကြည့်တယ်ဖြစ်ဖြစ်ဆိုဒီလူလူရဲ့စံနာနဲ့ကိုက်နေတဲ့ဓာရီပဲကျွန်တော်ဆောင်ရွက်နိုင်လိမ့်မယ်ကျွန်တော်ယုံကြည်ပါတယ
်လွတ်တော်တွေရောက်တဲ့အခါ NLD ရဲ့စွမ်းရည်မြင့်တင်နန်းကရတဲ့အသိပညာဗဟုသုတတွေနဲ့ဒေသခံပြည်သူတွေအကျိုးကိုဆောင်ရွက်သွားမယ်လို့ဦးဒါစီလာဆိုင်ကပြောပါတယ
်။အဓိကတာဝန်ယူဖြည့်ရှင်းရမယ်အကြောင်းအရာကတော့အလုပ်ကဲခွင့်လမ်းပိုင်းဆိုင်ရာနဲ့ကျန်းမာရေးပညာရေးအဲ့ဒါပဲကျွန်တော်တို့ကအဓိကဖြစ်မယ်လို့ကျွန်တော်ထင်တာပေါ့။ကျွန်တော်တို့ရဲ့ဒေသမှာကြုံတွေ့နေရတဲ့ဘာဝပတ်ဝန်းကျင်ပျက်စီးရွံ့မှုနဲ့ပတ်သက်တဲ့အကြောင်းအရာကပိုပြီးပါအဓိကကြတာပေါ့။ဒီပညာရေးအခြေခံရှိမှသာလေဒီဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းတဲ့နေရာမှာကျွန်တော်တို့စနစ်တကျထိမ့်သိမ်းနိုင်မဲ့နီးလားနေကိုကျွန်တော်ကလေ့လာတင်ယူခွင့်ရမယ်။ကျန်းမာရေးကောင်းမွန်မှသာလေကျွန်တော်တို့ရဲ့ပေါ်ဆောင်ခြင်းတဲ့လုပ်ငန်းတွေကိုကျွန်တော်တို့ကလုပ်ကိုင်ဆောင်ရွက်နိုင်မှာဖြစ်တဲ့အတွက်ကြောင့်လို့ဒါကျန်းမာရေးကလည်းအဓိကဖြည့်ရှင်းပေးရမယ့်ကဏ္ဍတွေမှာထည့်တဲ့သဘောပေါ့
။ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီတွေကတိုင်းသားကိုယ်စားလှယ်တွေအတွက်လာမယ့်ဇန်နဝါရီလ15ရက်နေ့လောက်မှာဖက်ဒရယ်ပြည်ထောင်စုနဲ့တက်ဆိုင်တဲ့တင်နန်းတွေပို့ချသွားမှာဖြစ်ပါတယ်။အဲ့ဒီတင်နန်းဟာလည်းသူတို့တိုင်းသားကိုယ်စားလှယ်တွေအတွက်အကျိုးရှိစေမယ်လို့ကချင်တိုင်းသားတို့ဖြစ်တဲ့ဦးဒါရှိလာဆိုင်ကပြောပါတယ
်။ပင်လုံကနေပြီးတော့ကျွန်တော်တို့ကပြည်ထောင်စုမြန်မာနိုင်ငံတော်ဆိုတာဖြစ်လာတာလေ။ဒီပြည်ထောင်စုနဲ့ပတ်သက်တဲ့အကြောင်းအရာတွေဆိုရင်ကျွန်တော်တို့ဥပဒေပိုင်းဆိုင်ရာတွေကိုကျွန်တော်တို့ကဒီတခြားခြားကြိုတင်ပြင်ဆင်မှုရှိဖို့အတွက်ကိုလွတ်တော်ကိုယ်စားလှယ်တွေဒီမှာတာဝန်ရှိတဲ့အတွက်ကြောင့်လို့လည်းဒါပါတီကနေမှဒါစနစ်တကျတင်ကြပို့ချတဲ့တင်ဒန်းတွေကိုလှုပ်ဆောင်ဖို့ရည်ရွယ်တယ်လို့ပြောတယ
်။နေပြည်တော်ရွှေဆန်းအိမ်ဟိုတယ်မှာ၃ရက်ကြာပို့ချနေတဲ့တင်ဒန်းမှာရှင်းနေဦးကိုနီကဖွဲ့စည်းပုံဥပဒေနဲ့ပတ်သက်လို့ပို့ချပြီးဘတ်ဂျက်ရေးဆွဲရေးဆိုင်ရာအကြောင်းတွေကိုဒေါက်တာကျော်ဝင်းနဲ့ဦးမြင့်တောင်းတို့ကပို့ချတာဖြစ်တယ်လို့အဖွဲ့ချုပ်ရဲ့မူဝါဒအစည်းအဝေးစည်းကမ်းနဲ့ပတ်သက်လို့ဦးအောင်ကြည်ညွန့်ကပို့ချတာပါဒီဇင်ဘာလ16ကနေ18ရက်ထိ3ရက်ကြာတင်နန်းကိုကချင်ရှမ်းနဲ့မန္တလေးတိုင်းတွေက NLD လွှတ်တော်ကိုယ်စားလှယ်169ဦးတက်ရောက်နေကြတာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာပါရှင်အခုကတော့အလုသမားအခွင့်အရေးစန့်ကျင်ဆန္ဒပြမှုကြောင့်အချင်းထောက်ချခံရတဲ့အလုသမားတွေအကြောင်းတင်ပြပေးချင်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းရန်ကုန်တိုင်းလှိုင်းသာယာဆက်မှုဆုံးမှာအလုသမားအခွင့်အရေးအတွက်တပိတ်စခန်းဖွင့်ဆန္ဒပြတာမှာဥဆောင်သူ2ဦးကိုစူပူအောင်လှုံ့ဆော်မှုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါခွေနဲ့အလုကျန်းတဲ့ထောင်ဒဏ်2နှစ်ကိုဒီကနေ့မှပဲရန်ကင်းမြို့နယ်တရားရုံးကချမှတ်လိုက်ပါတယ်ထောင်နံချမှတ်ခရရတဲ့နှစ်ယောက်ထဲကတယောက်ဖြစ်တဲ့ကိုသူဇော်ကြည်ဝင်းကအလုရှင်ဘက်ကိုအကာအကွယ်ပေးထားတဲ့အလုသမားဥပဒေတွေကိုပြင်ဆင်ဖို့လိုအပ်တယ်လို့လည်းပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောင်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ရန်ကုန်တိုင်းလှိုင်းသာယာဆက်မှုဆောင်တဲ့က Folk Glory ဆက်ယုံ Elan မြန်မာဆက်ယုံနဲ့ Costic ဆက်ယုံကထောင်နဲ့ချီရှိတဲ့အလုသမားတွေဟာအလုသမားအခွင့်အရေးအတွက်ဖေဖော်ဝါရီလတုန်းကတပိတ်စခန်းဖွင့်ပြီးဆန္ဒပြခဲ့ကြရမှာဥဆောင်တဲ့အလုသမားရေးဆောင်ရွက်သူတွေအပါအဝင်အလုသမား19ဦးထိမ့်သိမ်းခံခဲ့ရတာပါဒီထဲကဦးဆောင်သူ2ယောက်ဖြစ်တဲ့ကိုနိုင်ဇော်ကြည်ဝင်းနဲ့ကိုတူဇော်ကြည်ဝင်းတို့2ဦးကိုအလုကျန်းနဲ့ထောင်နဲ့ချမှတ်ခဲ့တာဖြစ်ပါတယ်ကိုလာကျော်ကြားအင်းစိန်ထောင်တွင်မှထိမ့်သိမ်းခံနိုင်ရပြီးအမှုရင်ဆိုင်နေရတဲ့ကိုတူဇော်ကြည်ဝင်းကအလုရှင်ဘက်ကိုအကာအကွယ်ပေးထားတဲ့အလုသမားဥပဒေကိုပြင်ဆင်ဖို့လိုအပ်တယ်လို့ဆိုပါတယ
်ကျွန်တော်ညီကိုညီအောင်လုံးထောင်နဲ့2နှစ်အမိန့်ချလိုက်ပါဒါဟာအစိုးရတည်းအနေနဲ့ဒါလုတ်ခွင့်လုတ်ထိုက်ချက်အဲ့ဒါမဟုတ်ပါဘူးအခုလိုအပြင်ကြီးချောင်းကြီးကာလမှာအစိုးရတည်းအနေနဲ့ဒီလိုမျိုးအလုသမားတွေကိုပြိနှိပ်နေတာဟာတော်တော်လေးကိုစိတ်မကောင်းကြဖြစ်တယ်အခုလိုတိုင်းပြည်ကနေဆက်ယုံတို့ထင်ကျမြန်မာတို့ဟာအလုသမားအရာသူတို့ဟာဆန္ဒပြနေတယ်အဲတောင်းဆိုနေကြတယ်အဲ့ဒီတောင်းဆိုမှုတွေကိုလစ်လျူရှုပ်ပြီးတော့ အလုတ်သမားတွေကိုပဲအမှုဖွင့်ခံရတာဟာအခုလက်ရှိအလုတ်သမားဥပဒေအကျိုးကျေးဇူးဟာအလုတ်သမားတွေဘက်ပေါ်မှာမရှိဘူးဆိုတာကိုကြားသနေတယ်ဥပဒေဟာအလုတ်သမားတွေဘက်မှာမရှိဘဲနဲ့အလုတ်ရှင်တွေဘက်ကဂျန်နေတဲ့ဥပဒေဖြစ်တဲ့ကြောင့်ဒီဥပဒေကိုလည်းထင်ဖို့လိုတယ်လို့အစိုးရအနေနဲ့ဖြောက်မှတ်ဖို့လည်းလိုပါတယ်ခင်ဗျ
တို့တို့နှစ်ဦးဟာအလုတ်သမားတွေကိုအလုတ်သမားဥပဒေနီလန်အတိုင်းဆောင်ရွက်ပေးခဲ့တာဖြစ်လို့ဒီလိုဖြစ်တဲ့ချမှတ်ခြင်းဟာတရားမျှတမှုမရှိဘူးဆိုပြီးတို့ရဲ့အကျိုးဆောင်ရှေ့နေဦးအောင်သူရင်ထွန်းကဆိုပါတယ်
ဥပဒေကြောင့်ဆိုင်ရာတရားမျှတမှုမရှိဘူးအဓိကကသူတော်ကြီးဝင်းနိုင်တော်ကြီးဝင်းတို့ဟာအလုသမားရေးတက်ကြွလှုပ်ရှားသူတွေဖြစ်တယ်အလုသမားတွေကိုယ်တိုင်ကသူတို့အကူအညီတောင်းခြင်းဖြစ်တယ်အကူအညီတောင်းတဲ့စာရှိတယ်အဲ့ဒီစက်ရုံကြီးအကူအညီတောင်းတဲ့စာရှိတယ်အဲ့ဒီစာကိုလည်းတရားဟောမှာစက်စီကံတက်တယ်ပြထားတာရှိပါတယ်ဒီချက်ကိုကြည့်ခြင်းအပြင်အတော်တော်တော်ရမဟုတ်ဘူးအခုညီပေးဆောင်ရခဲ့ခြင်းတာဖြစ်တယ်အဲဥပဒေကြောင့်ရသူတို့ဌာနဆိုင်ရာတွေစတဲ့နဲ့နောက်ညီလားအလို့ရှင်ဘက်ကနေပြီးတော့လောကားတွေပြိလိုက်တဲ့အခါအဝင်မခံတော့ဘူးဆိုတဲ့ခါမျိုးမှာဌာနဆိုင်ရာတွေကိုဆိုင်ကြပြီးတော့ကိုယ်တိုင်အကြောင်းကြားပြီးတော့စိတ်သက်ညီနိုင်ပြေခဲ့တဲ့သူတွေဖြစ်တယ်က
ြအလို့သမားလုံးကိုင်းတဲ့လူမှုဖူလုံရေးဝန်ကြီးဌာနကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကသတင်းထုတ်ပြန်ရမှာအလို့ရှင်နဲ့အလို့သမားအငင်းပွားမှုတွေကိုတည်ဆဲဥပဒေများနဲ့အညီဆက်လက်ညှိနှိုင်းဖြေရှင်းပေးသွားမှာဖြစ်တယ်လို့ဆိုခဲ့ပြီးဥပဒေနဲ့မညီသောတောင်းဆိုမှုတွေပိတ်ဆို့ဆန္ဒပြမှုတွေကိုတွေးထိုးလှုပ်ဆော်အားပေးအားမြောက်ပြုလုပ်သူတွေအားတည်ဆဲဥပဒေများနဲ့အညီအရေးယူသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနောက်အလို့သမားရဲ့တက်ကြွလှုပ်ရှားသူတွေအလို့သမားတမကခေါင်းဆောင်တွေအပါအဝင်အလို့သမား16ရက်ကိုအတင်းအကျပ်ဖမ်းဆီးပြီးထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ရှင်။
မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။သတင်းဆောင်မတွေတင်ပြပြီးမှာတော့သောရရှင်တို့အတွက်ခရစ်စမတ်နဲ့နှစ်သက်ကိုအကျိုးတည်သခြင်းတစ်ပုဒ်ထုတ်လွှင့်ပေးကြပါမယ်။မဟေလိယဂျက်ဆင်သီးဆိုထားတဲ့ Oh Little Town of Bethlehem ကိုနားဆင်ကြရအောင်ပါရှင်။ ဂျက်ဆန်သီးဆိုထားတဲ့ Oh Little Town of Bethlehem ကိုသောရရှင်တို့အတွက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ခရစ်စမတ်နဲ့နှစ်သက်ကိုအခါသမယမှာကျမတို့ VOA သောရရှင်များနဲ့မြန်မာပြည်သူပြည်သားအလုံးသားရာချမ်းမြေ့ရှိကြပါစေရှင
်။ VOA မြန်မာ
မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ24 25 32တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်ဆုံးနှားဆင်ကြရမှာပါ။ဒီနောက်မှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့တိုင်းရင်းဒေသသတင်းအစုံအလင်ကိုတင်ပြပေးတဲ့အခါမှာတော့
RCSS နဲ့ DNL, BSL ကြားမှာဖြစ်ချင်းနေတဲ့အခြေအနေများကိုကျွန်တော်တို့ကဖြေရှင်းနိုင်ဖို့အတွက်နှစ်ဖက်ကျွန်တော်တို့အမြန်ဆုံးပြန်လည်တွေ့ဆုံနိုင
်အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်မှာနှားဆင်ကြရပါမယ်ရှင်။အခုအရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်။ဒီသတင်းမှာကျန်းမာရေးကဏ္ဍမှာတော့ရေယုံနဲ့ရေကြောက်ယောဂအကြောင်းတင်ပြထားပါတယ်။အခုရပိုင်အတွင်းမြန်မာနိုင်ငံမှာရေယုံနဲ့ရေကြောက်ယောဂတွေပိုဖြစ်လာတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘာကြောင့်ဒီယောဂတွေဖြစ်ရပြီးဘလို့ကာကွယ်ကုသပေးနိုင်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီရပိုင်းအတွက်မှာဒီရာသီကူးပြောင်းကာလပေါ့ဆရာเนาะဒီရေယုံယောဂါတွေဖြစ်တာများလာတယ်လို့သိရပါတယ်ဆရာ
ဒီဖြစ်နေတဲ့အနေထားလေးကိုလည်းရှင်းပြပေးပါလားဆရာ
ခုရပိုင်းတော့အချိန်မှာဒီလူနာတွေပေါ့เนาะလူငယ်ရောလူကြီးရောရေယုံပေါက်တဲ့လူတွေနောက်ကရေချောက်ပေါက်တဲ့လူတွေပေါ့ပုံတွေ့ရတာပေါ့เนาะဒီဘက်ထဲမှာဒီရေယုံကိုအဓိကပြောရမယ်ဆိုလို့ရှိရင်ဒီပြားမှာဖြစ်တဲ့လူတွေများတယ်မျက်နှာမှာနှာခမ်းမှာပါးစပ်မှာပေါ့ကျွန်တော်အရေးကြီးမိတွေထွက်လာပြီးတော့တို့စိတ်ထဲမှာဘာကြောင့်ထွက်လာလဲပေါ့နော်တော့လည်းတတ်မတက်လို့လားပေါ့သူကအစားအသောက်မတက်တာလားစီးဝါမတက်လို့များထွက်လာတာလားလာလာပြီးတော့ကျွန်တော်ကြည့်တဲ့အခါကျတော့တကယ်ရေကြီးကုလေးတွေကခြေရုံနဲ့သွားတူလာတော့တွေ့နေရတာ
ဟုတ်ကဲ့ဆရာဒီရေယုံယောဂါကဘာကြောင့်အဓိကဖြစ်ရလဲဆရာ
ဒီရက်ထဲမှာဖြစ်ရတဲ့အကြောင်းကတော့ရာသီဥတုအပြောင်းအလဲကြောင့်ဖြစ်မလားပေါ့နော်နောက်ကကျွန်တော်ကရေကြီးရေရှမ်းနေဖြစ်ပြီးလေရေတွေမဆန့်လို့ဖြစ်နိုင်တယ်ဒါကြောင့်ဒီများလာစဉ်းစားရပါဘူး။နောက်ကိုတင်နေဘူးရဲသွားပြီးတော့ပြန်လာတယ်အခုခန္ဓာဖိုင်းတွေလည်းရော့ကျသွားတယ်ဆိုရင်ပိုပြီးဖြစ်နိုင်တယ်။အဲ့တော့ရေယုံကတော့အဓိကကတော့ virus ပိုကနေကူးစက်တာပေါ့။အဲ့တော့သူကဖြစ်တွေ့မှာဆရာနဲ့ကြောက်နေတယောက်ကူးရတဲ့ပေါ်ပေါ့။ဒီရေကြီးပိုပြီးပေါက်သွားတဲ့ရေကိုကင်တွယ်မိတဲ့လူတွေနောက်တခုမှပြန်ပြီးကူးတာပေါ့နော်။အဲ့တော့ကျောင်းသွားပြီးရင်ကျောင်းကနေပါလာတာရှိတယ်။အဲ့တော့ရေယုံလို့ပြောတာနဲ့အဓိကရေယုံပိုနှစ်မျိုးရှိတယ်ပေါ့ဗျာ။Herpes simplex virus လို့ခေါ်တဲ့ HSV 1 အမျိုးအစားနဲ့2အမျိုးအစားပေါ့အဲ့တော့1အမျိုးအစားကတော့ဒီကျွန်တော်တို့မျက်နာတို့ရှင်ဘတ်တို့တင်မာတို့ပေါ့နော်ကိုယ်ခန္ဓာအပြင်မှာတွေ့ရတဲ့ရေယုံအမျိုးအစားအဲဒုတိယ Herpes simplex 2ပေါ့နော်နံပါတ်2အမျိုးအစားကတော့လင်ဟင်ဟာမှာတွေ့ရတဲ့ရေယုံအမျိုးအစားပေါ့အဲ့တော့ဒါမျိုးနှစ်ခုစလုံးလဲအခုတွေ့နေရတာ
ဟုတ်ကဲ့ဆရာဒီယောဂါဖြစ်လာတာကိုသိဖို့အတွက်ဆရာကြီးဒီယောဂါလက္ခဏာတွေနည်းနည်းရှင်းပြပေးပါလား
နံပါတ်1အမျိုးအစားဖြစ်တဲ့မျက်နှာတော့ပါလို့ဆိုလို့ရှိရင်စဖြစ်ဖြစ်ချင်းဒီရေကြီးပူလေးတွေရရားသလိုပါနဲ့စတော့အဲ့ညမှာနာသလိုလိုပေါ့အဲပူပူသလိုလိုကနေပြီးတော့နောက်နေနေချင်းညာချင်းမဲ့သူကရေကြီးပူလေးတွေထွက်လာတာခြုံသလိုကျင်သလိုအဲ့ညာလေးရတယ်ဆိုတော့အထူးသဖြင့်နှာခမ်းလေးတွေမှာပေါက်တတ်တယ်ပေါ့နော်နောက်မျက်နှာဆိုလည်းမျက်လုံးအဆန်းလေးတွေမှာပေါက်တတ်တယ်ပါးစပ်ထဲမှာပေါက်တာလည်းပါးစပ်ပြင်မှာပေါက်တာလည်းရှိတယ်ပေါ့နော်ဒါဒါပေမဲ့ဒီနေရာတွေကအဖြစ်များတဲ့နေရာတွေပေါ့ဒါပေမဲ့လည်းရင်ဘတ်မှာနှုတ်အုံနာကနေစပြီးပေါ်လေတာတပတ်လေသွားတယ်ဆိုတာမျိုးဒီပေါ်တဖြည်းဖြည်းညီချင်းညာချင်းတူးလာလားအဲ့တော့လူတွေဘယ်ဟာပြောကြရေယုံတပတ်ပတ်လို့ရှိရင်တဲ့သိရဆိုတဲ့စကားတော့ကျွန်တော်ပြောကြတယ်ဆိုတာကရေယုံဟာရင်ဘတ်ကနေစပြီးတော့နောက်ကျိုးတပတ်ပတ်ရှိတပတ်ရောက်သွားရင်ဒီရေယုံတွေသွားတာဆိုလူတွေသွားတာမဟုတ်ဘူးအဲ့တော့တကယ်ကတော့ကျွန်တော်တို့ဒီစိတ်ပညာအမြင်ကတော့ရေယုံဟာသွားတာမြန်တယ်ကုသတာမြန်တယ်ဒုက္ခပိတာမြန်တယ်ဒါပေမဲ့ချက်ချင်းတပတ်လောက်တည်းလည်းပြန်ပြောက်သွားတယ်ပေါ့နော်သိမှုခုပဲထားလဲတော့သူပြောက်သွားတယ်ပေါ့အဲဆေးခုတဲ့ခါကျတော့သူ့ရဲ့သွားမယ်ခါတော့ချက်တန်သွားတာပါလေ အဲဒါမှရေယုံတစ်ခါဖြစ်ပြီးလို့နောက်မဖြစ်တော့ဆိုတာမရှိခဏခဏကန်ဖြစ်နိုင်တယ်နောက်ကအဲရေယုံဒီရဲ့သဘောသဘာဝကဒီဗိုင်းရပ်စ်ကအာယုံကျော်ကိုစားတာဟုတ်အာယုံကျော်ကိုစားတဲ့ခါကျတော့အရင်နာကျင်တာပေါ့ပေါက်တဲ့ချိန်မှာဒါခါကျအင်ကြီးတောင်မှတင်လို့လေးတက်လို့တောင်မရအောင်ဒီလေးလေးနဲ့မှုလိုက်ရင်တော့သူကအရင်နာသူကမျက်နာဆိုမျက်နာမျက်စိတွေရောင်ပြီးတော့ပိတ်ဆို့ရဲ့အဆင်ကိုရောက်တယ်အဲတော့ကျွန်တော်ကနာကျင်တဲ့အတွက်ကြောင့်ဒီနာကျင်ခြင်းဟာနောက်6နှစ်လောက်9နှစ်လောက်မှပြန်နာရလဲရှိတယ်ရေုံကတော့ကိုခန္ဓာထဲမှာမပြောက်သွားလို့ဒါကိုခန္ဓာကကြံနေတာပေါ့နော်အဲဒါတခါခါကျကျွန်တော်တို့ကလူတစ်ယောက်ကိုပြင်ပနာတယ်အဲ့နာမှာရုပ်ကလေးသေးသေးရှိတယ်ကျွန်တော်ကြည့်လိုက်ရင်ဟိုးတော့တဲ့နှစ်ပေါင်းများစွာကသူဒီရေုံပောက်ခဲ့တာကိုကျွန်တော်သွားတွေ့တယ်အဲတော့ရေုံကြောင့်ဒီအာယုံကျော်ပျက်စီးသွားပြီးတော့အဲ့နာကျင်တဲ့ဒဏ္ဍာရီခံစားရတာလည်းကြံတတ်တယ်ပေါ့အဲတော့ရေုံလို့ပြောပြီးပတ်ပေါ်လေးနေလို့မရဘူးဗျာဆိုတော့ထိထိရောက်တော့ပို့ဖို့လိုတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီယောဂါကုသမခံရအောင်ပေါ့ဆရာနော်ဘယ်လိုမျိုးကာကွယ်သင့်လဲ
ကုသနေရာတွေကကျွန်တော်ကတော့ဒီလိုပေါ့ဒီဦးနဲ့တူဖြီးတွေ့လို့ကုဆက်တာအဲ့တော့အကောင်းဆုံးကတောင်းမဲ့တယောက်လက်ဆွဲနှုတ်ဆက်မဲ့ပါလို့ဆိုကျွန်တော်ဒီကိုလက်တွေကိုပြန်ပြီးဆင်ကြအောင်ဆေးဖို့လိုတာပေါ့ဒီနဲ့တူဖြီးတွေ့ကန်တွေ့ပြီးရင်ဒီနဲ့ကလူလူတွေရှားတဲ့နေရာမှာပတ်စကားစုစုစည်းပါမယ်လက်ရန်တန်းတွေကင်မယ်လက်တွေတရားဆေးကြောရင်တော့ဒီဗိုင်းရပ်စ်ပိုးကဒီကိုခံလက်ကနေပျောက်သွားရင်နောက်တစ်နေရာမှာဖြစ်ဖို့လာနေပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်လာတဲ့အခါမှာဒီကုသမှုအပိုင်းအနေနဲ့ဟောဆရာကြီးဘာတွေလုပ်ပေးနိုင်လဲ
အခုဒီဟိုဗိုင်းရပ်စ်ပိုးတက်တဲ့ဆေးတွေနဲ့ကျွန်တော်တို့အားကြီးပေါ်နေပြီတောက်ဆေးတွေလည်းရှိတယ်လင်းဆေးတွေလည်းရှိတယ်အဲ့ဒါကိုထိထိရောက်ရောက်ကျွန်တော်9ရက်လောက်တောက်လိုက်မယ်ဆိုပြီးရင်ကျော်ကျိုးသွားပါတယ်ဒါပေမဲ့အနေရုပ်ကလေးတော့နည်းနည်းလနဲ့ချီပြီးတော့ကိုခန္ဓာမှာကြံခဲ့တတ်တယ်အဲ့တော့အများစုကတော့ဒီရေယုံကိုကြောက်ရှာမဟုတ်ဘူးလို့နေပြမယ်လဲဒီရေယုံကြောင့်ဆိုတော့မျက်လုံးလုံးထိခဲ့လို့ရှိရင်မျက်လုံးတစ်ခုလုံးရောင်တိုင်းပြီးတော့နောက်ဆုံးမျက်စိကိုယ်ရွာတဲ့အခြေအနေဖြစ်နိုင်တာလေးရှိတယ်လေအဲ့တော့ဒါကိုပေါ့ပေါ့တော့မနေဘူးပေါ့နော်ဒါပေမဲ့အခုကျွန်တော်တို့ခွဲခြားရမှာကရေယုံနဲ့ရေကြောက်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီယောဂါတစ်ခုပါဆရာကြီးဘယ်လိုမျိုးခွဲခြားပြီးတော့သိရှိနိုင်လဲ
ဒီကြောက်ကြတော့ကျွန်တော်တို့ကဒီထိတွေ့တာအပြင်ကိုအသက်ရှူတမ်းရအောင်လေကျွန်တော်ကိုးတယ်အဲ့တော့ဒီကြောက်ကတကူလုံးကိုပြန်နေတယ်ဟောဘောတက်လိုဟာမျိုးပေါ့နော်ကျွန်တော်ကပဲတိကြလို့ချုပ်ခေါ်ကြတာပေါ့ရေကြီးကြီးကရင်ဘက်ကဆက်လိုက်တာမျက်နှာတွေပြန်သွားတယ်ကြောတွေပါအထိကိုပြန်လာတယ်တကူလုံးပါရေကြီးကြီးအများကြီးထွက်တာအခုနရေယုံကအာယုံကြောအထောက်ပံ့တဲ့နေရာတဝက်လိုပဲပွက်ပြီးဖြစ်တာအဲ့တော့ရေကြောက်ကပို့ပြီးတော့အဖျားတွေပါတက်တယ်အဲတော့အုံအောင်မိအောင်ဖြစ်တာလေရေကြောက်ကပိုဖြစ်နိုင်တယ်ပေါ့ဒါပေမဲ့သိကြပါလေကျောင်းနေကြည့်လိုက်ရင်ရေကြောက်ယောဂါဟာဒီကိုလုံးပြန်နံပြီးတော့တော်တော်အခါရခက်တယ်အဲသူလည်းရုပ်တွေကြံခက်ထိုင်တာပဲလေဒါမှမဟုတ်နှစ်ခုစလုံးကတော့ကုသချက်ကတော့ virus ပိုတက်တဲ့ဆေးတွေပြီးတာပေါ့ဒါပေမဲ့ရေကြောက်မှာကအစားတောက်ပြတာဖျားတာနာတာပိုဖြစ်တယ်နေပင်းတွေပါနာပေါ့တကယ်တုတ်ကွေးလို့ကတဲ့တာခံစားရတာမျိုးရှိတယ်ပေါ့ခလေးလေးလည်းဖြစ်နိုင်၆လကကနေစပြီးတော့ဖြစ်နိုင်တယ်လူကြီးအဖြစ်ဖြစ်နိုင်တယ်မျိုးသမီးလည်းဖြစ်နိုင်တာပဲနောက်တော့ရေကြောက်ကြတော့ကျွန်တော်အုံကာကွယ်လေးထုတ်လို့ရတာရှိတယ်ဒီရုံးကကျွန်တော်တို့ပြီးတော့ကာကွယ်လေးထူတာမရှိသေးဘူးဒီကြတာကတကူရေးတန်းရှင်းရတယ်ကျွန်တော်တို့ကာကွယ်ရမယ်ပေါ့နော်ဒါပေမဲ့ရေကြောက်ကိုလည်းကျွန်တော်ဗမာနိုင်ငံမှာကာကွယ်လေးထူတာသိချင်မသားဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီလင်းအင်္ကာမှာဖြစ်တဲ့ရေယုံယောဂါအတွက်ဆိုလို့ရှိရော
လင်းအင်္ကာရေယုံကြတော့ရေးကြည့်လာပြီလေလင်းဆက်စားနေကူလာကာလာယောဂါတမျိုးဖြစ်သွားပြီအဲ့တော့လူငယ်တွေသိထားမှာကလင်းအင်္ကာမှာရေယုံရှိရင်ကူးနိုင်တယ်အဲဒီရေယုံနေရာပို့ပြီးတော့ကျွန်တော်ထပ်တလဲလဲတန်ဖြစ်နေတယ်
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ရေယုံကိုကျွန်တော်ကတွေ့တဲ့အခါမှာတွေ့ရဆေးတွေမလိမ့်ပါနဲ့အဲ့ဒီကနေ secondary bacterial infection ပါပထမတော့ virus နဲ့စလိုက်တယ်မဟုတ်တဲ့တိုင်းရင်းဆေးတွေအပြင်ရနေရှိတဲ့ဆေးတွေပေါ့ဗျာဘယ်လိုအုံရတာပေါ့ဗျာဒီဆေးပုံတွေကမတန်လာလို့ရှင်ပြည့်ကျင်တာတွေဖြစ်လာတာတော့ရေမချိုးအောင်ဆိုတာလည်းမဟုတ်ပါဘူးရေယုံရေချိုးလို့ရပါတယ်ဒီနေ့ပဲတည်တာပဲဖြစ်ဖြစ်ရေကြောက်ပဲဖြစ်ဖြစ်ရေချိုးလို့ရပါတယ်အဲ့တော့အေးမပအောင်ချိုးပြီးတော့ဆက်လက်နေတာထားဖို့လိုတာပေါ့လက်တွေလည်းဆေးပါ
ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါရရှင်ကျန်းမာရေးကဏ္ဍထုတ်လွှင့်ချက်တွေပါဝင် VOE မြန်မာပိုင်းစီစဉ်ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနဲ့နောက်ဆုံးရသတင်းတွေကိုတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်တာနက်စာမျက်နှာ barmi.voenews.com မှာစာနဲ့ဖတ်ရှုနိုင်သလိုအသံဖိုင်နဲ့လည်းနားဆင်နိုင်ကြပါရရှင်အခုကတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးထုတ်လွှင့်ပေးခြင်းပါတယ်အခုထုတ်လွှင့်ပေးမှာကတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပါကမ္ဘာလက်ခီးတဲ့များပြားလာတဲ့အတွက်မြန်မာတူရစ်လုပ်ငန်းမှာအကျိုးသက်ရောက်မှုရှိနိုင်ပုံကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင
်။လွန်ခဲ့တဲ့နိုဝင်ဘာလအထိမြန်မာပြည်ကိုကမ္ဘာလက်ခီးတဲ့၄တန်းကျော်ဝင်ရောက်တယ်လို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကပြောဆိုကြောင်းဒီဇင်ဘာလ23ရက်နေ့ထုတ်စင်ဟွာမြန်မာသတင်းမှာဖော်ပြပါတယ်။ ဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံခြားခီးတဲ့ဥယျာဉ်တစ်ဖြည်းဖြည်းတိုးပွားလာတာကိုကြည့်ပြီးဒီနှစ်ထဲမှာခီးတဲ့၅သန်းအထိတိုးပွားလာနိုင်တယ်လို့ဝန်ကြီးဌာနကမျှော်လင့်နေပုံရပါတယ်။ဒါပေမဲ့တိုးရစ်ဗီဇာယူပြီးလေယာဉ်စီးဝင်ရောက်လာတဲ့ကမ္ဘာလှည့်ခီးတဲ့ဥယျာဉ်ကတော့တင်ကနန်းလောက်ပဲရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။လွန်ခဲ့တဲ့နှစ်ကအာဆီယံဆီးနိုင်ငံက ထိုင်းကို24တန်းစင်ကာပူကို15တန်းသွားကြပါတယ်အင်ဒိုနီးရှားကိုခီးတဲ့9တန်းဗီယက်နမ်ကို7တန်းသွားရောက်လည်ပတ်ပါတယ်ဖိလစ်ပိုင်ကမ္ဘောဒီးယားလာအိုနဲ့ဘရူနိုင်းကိုတော့ခီးတဲ့4တန်းကျော်စီဝင်ရောက်ကြောင်းသိရပါတယ်မြန်မာပြည်ကိုခီးတဲ့3တန်းကျော်လောက်သွားရောက်လည်ပတ်တယ်လို့စီးရင်မှာပေါ်ပြပါတယ်
မနှစ်ကကဘာလက်ခီးတဲ့သုံးသန်းကျော်လာတယ်လို့စီးရင်ဖောင်းပွားပြီးပြထားတာတော့မြန်မာပြည်ဟာအာဆီယံအသင်းမှာအောက်ဆုံးအဆင့်ရောက်နေပါတယ်ခီးတဲ့စီးရင်ဖောင်းပွားရတဲ့အကြောင်းရင်းကမြန်မာနဲ့ဆက်နေတဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယတရုတ်လာအိုနဲ့ထိုင်းနိုင်ငံတွေကနေချင်းပြန်ဝင်လာသူနှစ်သန်းနီးပါးကိုထည့်တွက်ထားလို့ဖြစ်ပါတယ်ဗီယက်နမ်နဲ့ကမ္ဘောဒီးယားမှာဒီလိုပဲတွက်လစ်ရှိတယ်လို့ခီးသွားလာရေးဝန်ကြီးဦးထေအောင်ကရေးပူပါတယ်ဒါပေမဲ့နေဇက်ကဝင်ရောက်လာတဲ့နေချင်းပြန်သို့မဟုတ်ညအိတ်ခီးတဲ့ကိုကဘာလက်ခီးတဲ့အဖြစ်မတတ်မှတ်တာကများပါတယ်ဒီအတိုင်းဆိုရင်2014မှာကဘာလက်ခီးတဲ့တသန်းလောက်သာမြန်မာပြည်ကိုလာတယ်လို့ပြောရမှာဖြစ်ပေမဲ့ဝင်လာတဲ့နိုင်ငံသားသားကိုခီးတဲ့အဖြစ်သတ်မှတ်ပုံရပါတယ
်ဒီနှစ်စက်တင်ဘာလကုန်အထိနိုင်ငံသားခီးတဲ့သုံးသန်းကျော်ဝင်ရောက်လာတဲ့အတွက်မနစ်ကတဲ့ပုံများတယ်လို့ခီးသွားလာရေးဝန်ကြီးဌာနကဆိုပါတယ်ဒါပေမဲ့ကမ္ဘာလေခီးတဲ့တူရစ်ဗီဇာနဲ့ဝင်လာသူအရေအတွက်ကတော့3သိန်းလောက်သာရှိတယ်လို့သိရပါတယ်။နိုဝင်ဘာလမှာနိုင်ငံခြားခီးသွားအစီအစဉ်တွေနေပါသွားတယ်လို့တူရစ်လုပ်ငန်းရှင်အချို့ကပြောပါတယ်။ဒါပေမဲ့ NLD အစိုးရတဲ့လက်ထက်မှာကမ္ဘာလေခီးတဲ့လုပ်ငန်းကြီးထွားလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။လေစီးပြီးတူရစ်ဗီဇာနဲ့ဝင်လာတဲ့ကမ္ဘာလေခီးတဲ့ဥယျာဉ်များလာမှသာခီးသွားလုပ်ငန်းအတွက်အကျိုးရှိတယ်လို့ဆိုပါတယ်။ဟိုတယ်နဲ့ခီးသွားလာရေးဌာနကတော့ဘယ်လိုဗီဇာနဲ့ပဲလာလာနိုင်ငံခြားဧည့်သည်အားလုံးကိုကဘာလက်ခီးတဲ့အဖြစ်သတ်မှတ်ထားပါတယ်
။ကဘာလက်ခီးသွားဧည့်သည်ဥယျာဉ်တိုးပွားလာမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ကောင်းကျိုးဆုပ်ပစ်တွေကိုဒိမတ်လူအခွင့်ရေးအဖွဲ့လန်ဒန်အခြေစိုက်လူအခွင့်ရေးအဖွဲ့နဲ့ရန်ကုန်အခြေစိုက်တာဝန်သိလုပ်ငန်းစင်တာစတဲ့အဖွဲ့အစည်းသုံးခုကစာမျက်နှာ200ကျော်အစီရင်ခံစာမကြာမီကထုတ်ဝေထားပါတယ်။ကဘာလက်ဧည့်သည်များပြားလာတာဟာတိုင်းပြည်ဝင်ငွေတိုးပွားပြီးအလို့အကံတွေတိုးပွားလာသလိုလူအဖွဲ့အစည်းရဲ့ယဉ်ကျေးမှုဓလေ့ကိုလည်းထိခိုက်နိုင်တာကြောင့်ကွင်းစင်းလေ့လာပြီးရေးသားထားပါတယ်။အရွယ်မရောက်တဲ့ကလေးတငယ်တွေအလို့လုတဲ့တိုင်းပြည်ဟာကလေးနဲ့လိန်ဆက်ဆန်ကျင်တဲ့ကဘာလက်ခီးသွားဧည့်သည်ကိုဖိတ်ခေါ်သလိုဖြစ်နေတာကိုသတိပေးထားပါတယ်။ကလေးလိန်ဆက်ဆန်မှုအနည်းချင်းရှိနေကြောင်းဖော်ပြထားပါတယ
်။နိုင်ငံခြားငွေရရှိရေးနဲ့တိုင်းသူပြည်သားအလို့အကံရရှိရေးအတွက်ခီးသွားလုပ်ငန်းကိုအစိုးရကအားပေးပါတယ်။ဒါပေမဲ့လိုအပ်တဲ့လူမှုရေးနဲ့စီးပွားရေးအခြေခံအဆောက်အအုံတွေမလုံလောက်ပဲခီးသွွားဧည့်သည်တူပွားလာရင်လူအခွင့်ရေးချိုးဖျက်မှုများပြီးခရိုနီအရင်းရှင်တွေကြီးစိုးတဲ့ငွေရှာရေးလုပ်ငန်းဖြစ်သွားနိုင်ပါတယ်။ဒါကြောင့်စီးပွားရေးတွေမကပဲလူမှုရေးရင်ကျေးမှုနဲ့ပတ်ဝန်းကျင်ကိုမြင့်တင်ပေးနိုင်မဲ့တာဝန်သိခီးသွွားလုပ်ငန်းဖြစ်ရမယ်လို့အစိုးရကကြွေးကြော်ပါတယ်။လောလောဆယ်တော့ဟိုတယ်အပန်းဖြေစခန်းနဲ့လေကြောင်းကုမ္ပဏီပိုင်းနဲ့ခရိုနီတွေစီးပွားဖြစ်နေပါတယ်။အချို့အမြတ်များတဲ့လုပ်ငန်းတိုင်းမှာခရိုနီတွေကိုတွေ့နိုင်ပါတယ်။ဒါဝင်တွေ့ခီးသားလုပ်ငန်းကိုဟန်ပြကျွေးကြော်ပြီးအခရီးလိုက်စားနေရင်တော့ပြည်သူလူထုဟာအချို့ခံစားတဲ့တော့ခံစားရမှာမဟုတ်ပါဘူး။ခီးသွားလုပ်ငန်းနဲ့မဆိုင်သူတွေအပါအဝင်ဒေသခံတွေရဲ့လူအခွင့်အရေးကိုမတိခိုက်မှသာဒါဝင်သည့်ခီးသွားလုပ်ငန်းလို့ခေါ်နိုင်ပါတယ်။လူအဖွဲ့အစည်းနဲ့အခြေခံအဆောက်အအုံအခြေအနေအစဉ်သိမဖြစ်သေးပဲကဘာလဲခီးတဲ့အများအပြားဝင်ရောက်လာတာဟာအလွန်သတိထားရမယ့်ကိစ္စဖြစ်ပါတယ်။ဒါကြောင့်တာဝန်သိခီးသွားလုပ်ငန်းကိုပါဝင်သည့်အားလုံးကသရော့ကိုပါအကောင့်ထဲပေါ်ရမှာဖြစ်ကြောင်းအစဉ်ခံစားမှာထောက်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။နေကြာဒေတာတင်တင်တော့တွေစူးစီးတင်ပြတဲ့တိုင်းရင်သတင်းလှကိုမကြခင်မှာနားဆင်ကြရဖို့ရှိပါတယ်။အခုကတော့လာမယ့်စနေနေ့ညထရက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့အရင်မိတ်ဆက်ပေးခြင်းပါတယ
်။
ချင်းပြည်နယ်ဘာကန့်ဒေသမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ကိုထွက်နေပါတယ်မြန်မာနိုင်ငံကိုချစ်မြတ်လို့သူအားလုံးအတွက်ဒီကိစ္စကြောင့်အတော့ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွင့်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလားအခုလာမယ့်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရပါမှာဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
လာမယ့်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်ဖြင့်တော်ရရှင်တို့ရဲ့တယ်လီဖုန်းနံပါတ်ဒီချူတင်ပေးပို့ထားလို့ရသလိုဆွေးနွေးလို့တဲ့အကြောင်းအရာကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေအီးမေးလ်လိပ်စာ burmese@voanews.com ကိုချူတင်ပေးပို့ထားလို့ရပါတယ်။ကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်ရှင်။အခုကတော့အပတ်စဉ်ခဏတစ်ခုကိုတင်ပြပေးချင်ပါတယ်။နေ जा ဒေတာသတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလှကိုနားဆင်ကြရအောင်ပါရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဘီအန်အိုင်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုမှုမူရင်းဆေးဝါးထုတ်လုပ်မှုတွေဟာ၃နှစ်ဆက်တိုက်တိုးလာနေပြီးအရင်နှစ်တွေထက်၁၄ရာခိုင်နှုန်းများလာနေတယ်လို့ UNODC ကနေထုတ်ပြန်ထားပါတယ်။တဘာဝဘေးဒဏ်သင်ခံခဲ့ရတဲ့ချင်းပြည်နယ်ဖလားမြို့နယ်လိုက်စိုးကျေးရွာအုပ်စုကရွာလေးရွာပြောင်းရွှေ့ဖို့ကိစ္စကိုမြို့နယ်စီပင်မှုကကန့်ကွက်ခဲ့တယ်ဆိုတာတွေနဲ့ညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တို့ရဲ့တွေ့ဆုံမှုအခြေအနေတွေအကြောင်းတွေကိုကြားသားရပါပါရှင
်။ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။မြန်မာနိုင်ငံရှမ်းပြည်နယ်မှာ၃နှစ်အတွင်းဘိန်းဆိုင်ပြိုးမှုမူရစ်ဆေးဝါးထုတ်လုပ်မှုတွေဟာနှစ်စဉ်နှစ်တိုင်းတိုးလာနေပြီးအရင်နှစ်တွေထက်14ရာခိုင်နှုန်းများလာနေတယ်လို့ကမ္ဘာမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ကထုတ်ပြန်ပါတယ်မြန်မာနိုင်ငံအရှိမြောက်ပိုင်းဖြစ်တဲ့အစစ်မဲ့ဖြစ်ပွားရာဒေသရှမ်းပြည်မြောက်ပိုင်းမှာဘိန်းဆိုင်ပြိုးမှုနဲ့မူရစ်ဆေးဝါးထုတ်လုပ်မှုအဓိကဒေသဖြစ်နေတယ်လို့သိရပါတယ်ရှမ်းပြည်နယ်မူရစ်ဆေးဝါးစောင့်ကြည့်ရေးဖွဲ့ကောင်းဆောင်ဥခွန်ဆိုင်ကတော့ဘိန်းနဲ့မူရစ်ဆေးဝါးတွေကိုနိုင်ငံရေးလက်ကင်တုပ်အဖြစ်အသုံးမပြုဘဲစည်ရင်းစေတနာမှန်နိုင်ငံရေးပြဿနာဖြေရှင်းနိုင်မှသာလျှင်ဒီမူရစ်ဆေးပြဿနာဖြေရှင်းနိုင်လိမ့်မယ်လို့ပြောပါတယ်
။တဘာဝဘေးတန်ခံခဲ့ရတဲ့ချင်းပြည်နယ်ဖလမ်းမြုတ်နယ်လိုင်စိုးကျေးရွာအုပ်စုရွာလေးရွာပြောင်းရွှေ့ဖို့စီစဉ်ထားတဲ့မြေနေရာတစ်ကိုဖလမ်းမြုတ်နယ်စီပင်တရားရေးမှုကကန့်ကွက်နေတာကြောင့်ပြောင်းရွှေ့ရေးအတွက်အခက်အခဲကြုံတွေ့နေကြရပါတယ်။လိုင်စိုးကျေးရွာအုပ်စုဝင်ထန်နရာတောင်ရွာမြောက်ရွာပိုင်လာရွာကားရင်ရွန်ရွာစတဲ့ကြေးရွာလေးရွာတို့ဟာဖလမ်းခရိုင်နယ်မြို့နယ်အုပ်ချုပ်ရေးမှူးတို့ကနေခွင့်ပြုထားပြီးဖြစ်တဲ့လုံပြီးနဲ့စာလိုင်ကြေးရွာအကြာမီနေရာတစ်မှာကြေးရွာပြောင်းရွှေ့ကြဖို့တောင်ရွာတွေခုတ်ထွန်းရှင်းလင်းပြီးကမှမြို့နယ်စီပင်တရားရေးမှူးလောင်စားဝုံကကန့်ကွက်ခဲ့တာလို့လိုင်စိုးကြေးရွာအုပ်စုပြောင်းရွှေ့ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်စီပင်တရားရေးမှူးကတော့အဲ့ဒီမီနေရာတစ်ဟာမြို့တစ်စီမံကိန်းအတွက်လျှာထားပြီးကွန်ဒိုတိုက်ခန်းတွေအထက်တန်းကျောင်းတွေအစီအမင်းအားကစားကွင်းတွေတည်ဆောက်ဖို့စီစဉ်ထားတယ်လို့ပြောဆိုခဲ့ပါတယ်
ကချင်ပြည်နယ်ကမြစ်ချနာမြို့ပေါ်စစ်ဘေးဒုက္ခသည်တွေအတွက်ကမ္ဘာရိတ်ခါအစီအစဉ်ကနေထောက်ပံ့ပေးနေတဲ့စားနပ်ရိတ်ခါတွေကိုလာမယ့်2016နှစ်စန်းကစလို့ထောက်ပံ့ပေးတော့မှာမဟုတ်တဲ့အတွက်ဒုက္ခသည်တွေစိုးရိမ်နေကြပါတယ်ဒုက္ခသည်တွေကိုဆန်တဲ့စားနပ်ရိတ်ခါတွေအစားတယောက်ကိုငွေကျပ်9,000ပဲထောက်ပံ့တော့မှာဖြစ်တယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့မိုင်းနာဒုက္ခသည်စခန်းကစခန်းတာဝန်ခံဦးလာရစ်ကပြောပါတယ် lampan satwe ye khat khe de niya deita atiti ga dukkha de sakhan nwe go ro yakhin atai thauk pan pe me lo ula rip ga pyo ba de kachin pin ne atwin so ya ne kyan o lanat kain tat phwe rwe cha 2012 khu ne ga sa lo dajo pyan phit bwa la de tai pwe rwe chaung niya ga thwe pye tain chaung ni ja ya da 9 nit ni ba shi la bi phit ba de
Mumbiluokunye Foundation and Nina Sepi Kanago Mumbine Molamia Muma Jimba Kebare, Bikere Disimba Sayanima Jimba Kedaba. Mumbiluokunye Foundation ha Mumbine Nesaya did at Dringa Lukunye Chopa Mu Pissin, Mutamine Gladunga, Queen Yere, Layami Daisy Kanyamu Gaysadu a Bowing, a Chado, a Jow Yari, a Bow, a Chelladrigo, Gau Yu Susi Biro, a Sea and Kansadu, Towid, a Pet Coopy Bare. အနည်းနဲ့စေတာကာလအတွင်းလှုပ်ရှားခဲ့တဲ့လှုပ်ရှားမှုတွေအနေနဲ့ပြီးခဲ့တဲ့ဆက်ခုနှစ်နှစ်လောက်ကစပြီးတော့လူခွင့်ရေးနဲ့ပတ်သက်တဲ့စာအုပ်ဆက်ကိုအုပ်ကိုမွန်ဘမာအင်္ဂလိပ်သုံးပါးထဲထုတ်ဝေနိုင်ခဲ့တယ်လို့ဖောင်ဒေးရှင်းပြမြောက်ရေးဒါရိုက်တာနိုင်ဦးမွန်ကပြောပါတယ်။မွန်ပြည်လူခွင့်ရေးဖောင်ဒေးရှင်းကိုတထောင်၉၉၅ခုကထိုင်းမြန်မာနယ်စပ်မှာစတင်ဖွဲ့စည်းခဲ
ကိုရန်ကုန်အပါဝင်ရခိုင်ပြည်နယ်ကမြို့တွေမှာရခိုင်ရိုးရာကျင့်ပွဲအပါဝင်တခြားပြိုပွဲရွှင်ပွဲတွေနဲ့စီကားစွာကျင့်ပခဲ့ကြပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့လယ်ကဝင်းကဘာကွင်းမှာရခိုင်ပြည်နယ်နေ့ကိုရခိုင်ရိုးရာပြိုပွဲရွှင်ပွဲတွေနဲ့ကျင့်ပခဲ့ကြသလိုဒီဇင်ဘာလ12ရက်နေ့ကတည်းကရန်ကုန်တိုင်းတာကေတာမြို့နယ်ကတိုင်းရင်းသားကြီးရွာမှာရခိုင်တိုင်းရင်းသားရင်းရဝင်းကြီးဦးစော်အေးမောင်နဲ့ရန်ကုန်ရောက်ရခိုင်အသင်းအဖွဲ့အစည်းတွေဥဆောင်ကျင့်ပခဲ့ပြီး15ရက်နေ့မှာတော့တိမ်ဖြူကွင်းမှာကျင့်ပခဲ့ကြပါတယ်ရခိုင်ပြည်နယ်နေ့ကိုမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရက1984ခုနှစ်မှာပြည်လုံးကျွတ်ပြည်သူစင်တာခံယူပွဲကနေအတည်ပြုပေးခဲ့ပြီး1985ခုနှစ်မှာရခိုင်တိုင်းကနေရခိုင်ပြည်နယ်အဖြစ်ပေါ်ပေါက်လာတာဖြစ်ပါတယ်
မွန်ပြည်နယ်တွင်ကမြို့နယ်တချို့တွေမှာအုပ်စုလိုက်ကလေးတစ်ခုအဖွဲ့တွေရောက်နေတယ်ဆိုတဲ့ကောလာဟလတည်င်းတွေကြောင့်စိုးရိမ်ထိတ်လန့်မှုဖြစ်ပွားနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကတန်ဖြူစရက်မှာကလေးတစ်ခုအဖွဲ့ဖမ်းဆီးရမိတယ်ဆိုတဲ့တည်င်းဟာမှန်ကန်မှုမရှိဘူးလို့မြို့မရဲစခန်းတာဝန်ရှိသူတို့ကပြောပါတယ်စပါး9ရိတ်သိမ်းသူမိသားစုဝင်6ဦးအိမ်ပြန်ခီးမှာတန်ဖြူစရက်မြေထားပူတာအတွင်ကလေးတစ်ခုဆိုပြီးဒေသခံတွေကတင်ကမကင်ဖြစ်ရကနေဖမ်းဆီးခံခဲ့ရပြီးမြို့မရဲစခန်းကနေစစ်စစ်ရမှာမင်္ဂမှုမရှိလို့ပြန်လွတ်ပေးခဲ့တယ်လို့စကားမှုကနေအတည်ပြုပြောဆိုခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တို့ဟာရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ TNLA တအန်းပလောင်လက်နက်ကင်တပ်ဖွဲ့တို့ကြားတိုက်ပွဲပဋိပက္ခအရေးနဲ့ပတ်သက်ပြီးနှစ်ဖက်ကြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။ UNFC နဲ့ RCSS SSA တို့ရဲ့တွေ့ဆုံမှုမှာလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့တိုင်းဒေသလူမျိုးစုတွေကြားစီးလုံးညီညွတ်ရေးအတွက်ဘယ်လိုပူးပေါင်းလှုပ်ဆောင်ကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြတယ်လို့ UNFC ရဲ့တွဲဖက်တွေတွင်းရင်းမှုသစ်ဦးသွန်းစော်ကပြောပါတယ်
ကျွန်တော်တို့ UNFC နဲ့ကျွန်တော်တို့ RCSS ကြားမှာပေါ့နော်ကျွန်တော်တို့ရဲ့လက်ရှိနေတဲ့နိုင်ငံရေးအခြေအနေတွေနဲ့အမြင်သဘောထားပေါ်မှာတုံ့တက်ကြရခလေကြရပေါ့လေနော်ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့ဒီတိုင်းသားစီးလုံးညီညွတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီရှိမှကျွန်တော်တို့ပုံမအားကောင်းအောင်ဘယ်လိုလှုပ်ဆောင်သွားမလဲဒါတွေအမြင်သဘောထားခလေကြပါတယ်နောက်ကျွန်တော်တို့အခုလက်ရှိဖြစ်ပေါ်နေတဲ့မြေပြင်အခြေအနေများအရာပေါ့နော် RCSS နဲ့DNLA BSLF ကြားမှာဖြစ်ချင်းနေတဲ့အခြေအနေများကိုကျွန်တော်တို့ကဖြေရှင်းနိုင်ဖို့အတွက်နှစ်ဖက်ကျွန်တော်တို့အမြန်ဆုံးပြန်လည်တွေ့ဆုံနိုင်ဖို့ပေါ့နော်ဤနိုင်ဖြေချကြဖို့အတွက်ဒါကိုတွေ့ဆုံဤနိုင်ဖလေခဲ့ကြပါတယ
်အခုတွေ့ဆုံမှုဟာ UNSC ရဲ့ကမ်းလှမ်းချက်အရတွေ့ဆုံကြတာဖြစ်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့တောင်မလောင်တပ်ဖွဲ့ DNLA တို့အကြားကပြဿနာတွေကိုအမြန်ဆုံးဖြေရှင်းဖို့ကြိုးပမ်းသွားမှာဖြစ်ပြီးတောင်မလောင်တပ်ဖွဲ့နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့ညှိနှိုင်းဖြေရှင်းသွားမယ်လို့RCSS ရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စစ်ကရှမ်းပါသားနဲ့ခုလူပြောပါတယ်
။ဟောက်ကပဲပြင်ရစုဝန်မှာမန်လူတွေမကင်မောက်ပလောင်တန်းဟောင်းနဲ့ဟောက်မရ
။အခုချိန်မှာကျွန်တော်တို့ကရန်သူလည်းမဟုတ်ကြပါဘူး။ကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးတော့ဖြေရှင်းကြရမှာဖြစ်ပါတယ်။ကျွန်တော်တို့အခုနေမြေထဲကချင်းနေရသူတို့ရှိတဲ့နေရာလည်းသိပါတယ်။ဒါပေမဲ့ကျွန်တော်တို့သွားတိုက်တာလုံးဝမရှိသေးပါဘူး။အတိအကျကျွန်တော်တို့ဆွေးနွေးဖို့ပါ။ဆွေးနွေးရင်းနဲ့ဖြေရှားရင်အားလုံးဖြေရှင်းနိုင်ကြပါတယ်ဆိုပြီးရှမ်းပါသားနဲ့ပြောဆိုသွားတာပါ။RCSS SSA လက်နက်ကင်တပ်ဖွဲ့ဟာမြန်မာစိုးရနဲ့ NCA စာချုပ်လက်မှတ်ရေးသူသားပြီး TNLA ကတော့ NCA စာချုပ်လက်မှတ်မရေးသူသားသေးတဲ့ UNSA ဖွဲ့ဝင်လက်နက်ကင်ဖွဲ့တစ်ခုဖြစ်တယ်လို့
နဖက်တပ်ဖွဲ့တွေကြားမှာပြီးခဲ့တဲ့လကုန်ပိုင်းကစလို့တိုက်ပွဲဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါပြင်အစီအဆက်အဆက်စိနဲ့ UNSC တို့ရဲ့အခုလဆန်ငါးရက်နေ့ကတွေ့ဆုံမှုမှာအစီအစာချုပ်နဲ့ပတ်သက်ပြီးဆွေးနွေးဖလှယ်ခဲ့ကြတယ်လို့လည်းဦးသွန်းစော်ကပြောပါတယ်။ဒီတွေ့ဆုံမှုကနေ
ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာမြေအေကလေးထောင်ကျော်အသုံးပြုပြီးရေနက်စိတ်ကန်တစ်ခုပါဝင်အစစ်မြေအင်အားစီမံကိန်းတွေပါဝင်တဲ့ဆက်မှုအထူးစီးပွားရေးဆောင်တစ်ခုကိုအကောင်အထည်ဖော်ဖို့အတွက်ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးဆပ်ကော်မတီဥက္ကဋ္ဌရထားပူဆောင်ရေးဒူးဝင်ကြီးဦးမြင့်သိန်းကနေဒီဇင်ဘာလ3ရက်နေ့ကလွှတ်တော်မှာတင်ပြခဲ့ပါတယ်။ အထူးစီးပွားရေးဆောင်တည်ဆောက်မဲ့အပေါ်ဒေသခံတွေရဲ့အမြင်တွေဘယ်လိုရှိနေသလဲဆိုတာကိုတော့မောင်အေးကနေအခုလိုတင်ဆက်ထားပါတယ်ရှင်။
ကျောက်ဖြူအထူးစီးပွားရေးဆောင်တည်ဆောက်မဲ့အပေါ်မှာလူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေပြီးနိုဝင်ဘာလရွေးကောက်ပွဲမှာတတိပက္ခလာအဖြစ်ဝင်ရောက်ရွေးခန့်ခဲ့တဲ့ဦးထွန်းလင်ကသူ့အမြင်ကိုအခုလိုပြောပါတယ်။အဲ့ဒီစီးပွားရေးဆောင်ဖြစ်လာရင်တတိခံတဲ့လူမှုဘဝဖုံးဖြူမယ်။ဒီလိုလည်းဒေသခံတွေကလည်းမြန်မာရေးအချင်းချင်းပြန်မယ်။ဒီလည်းအဲ့ဒီဖုံးဖြူတဲ့ဟာတွေအတွက်ဆိုင်
စီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလမှစတင်မှာဖြစ်ပြီးအမျက်တိုက်ရေနာစကန်ကိုမဒီကျွမ်းမြောက်ဖွားနဲ့အမျက်နိုင်ရေနာစကန်ကိုရန်ပေကျွမ်းမြောက်ဖွားစိုက်ပုတ်တော်ကြည်ရွာနေမှာတည်ဆောက်မှာဖြစ်ပြီးအဆင်းမြင့်အင်ယာစီမံကိန်းကိုကြောက်ဖြူမျိုးတောက်ပါရှောက်ဝါကြည်ရွာအုပ်စုနဲ့မန်းပြန်ကြည်ရွာအုပ်စုတွေမှာသက်မှတ်ထားပါတယ်ဒီစီမံကိန်းကြောင့်ဒေသခံတွေရဲ့လူနေမှုဘဝနဲ့သဘာဝပတ်ဝန်းကျင်တွေပျောက်လဲသွားမယ်လို့မဒီကျွမ်းဒေသခံကိုထွန့်ကြည်ကအခုလိုပြောပါတယ်
ငါမျိုးစနေတူတင်းရောက်လာတော့ဒီသဘာဝပတ်ဝန်းကျင်နဲ့လူနေမှုတွေပုံစံပြတ်သွားမယ်ဆိုတာကတော့ပြောတာပဲ
ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းအကောင့်တွေဖော်ပြရင်ဒေသခံပြည်သူတသိန်းကျော်အလောအကရနိုင်မယ်လို့အစိုးရဘက်ကမျှော်မှန်းထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာနိုင်ငံရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုမှုမူရစီဝါထုတ်လုပ်မှုတွေဟာ၃နှစ်ဆက်တိုက်တိုးလာနေပြီးအရင်နှစ်တွေထက်14ရာခိုင်နှုန်းများလာနေတယ်လို့ကမ္ဘာမူရစီဝါနဲ့ရန်စွေမှုတိုက်ဖြတ်ရေးဌာန UNODC ကထုတ်ပြန်ထားပါတယ်
သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
နေချာဒေတာသတင်းတောက်တွေစူးစီးတင်ပြတဲ့တိုင်းရင်သတင်းလွှာကိုနားဆင်ခင်ကြရတာဖြစ်ပါလိမ့်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ဂျာတာပရီနေ့ညပိုင်းအစီအစဉ်နေ့မှာခင်မှာအဆုံးသတ်တော်မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်တွေကိုလည်းအစီအစဉ်နေ့ပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးနားဆင်နိုင်ကြပါလိမ့်ရှင်။VOE ရဲ့ဂျာတာပရီနေ့ညပိုင်းအစီအစဉ်တွေအဆုံးမသက်သေးခင်ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမတ်ခင်ဖြူထွေးကတက်လှည့်ကြေညာပေးပါအောင်ရှင
်အစိုးရစစ်သွေးကြွအဖွဲ့ ASTR ရဲ့လက်ထက်ငွေကြေးစစ်ဆေးမှုတွေကိုဟန့်တားနိုင်မဲ့နောက်ထပ်အရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်အခုလိုချမှတ်နိုင်ဖို့အတွက်ကတော့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကဗန္ဒာရေးဝန်ကြီးတွေပထမဆုံးအကြိမ်ဒီကနေ့တွေ့ဆုံကြမှာပါအခေတာလက်နက်ကိုင်အဖွဲ့အပေါ်လက်ရှိချမှတ်ထားတဲ့တန်ခတ်အရေးယူမှုမူပေါင်းလုပ်ငန်းစဉ်တွေကို IS ဖွဲ့ကဦးတည်ချက်ထားပြီးတော့ချက်တွေမှုနဲ့ပုံမအားကအောင်လုပ်ဖို့အကူဆုံးဖြတ်ချက်ကိုရည်ရွယ်ထားတာပါရှင် IS ဆိုရဖွဲ့ချင်းမိုးရေးလုပ်ငန်းတွေတိုးမြင့်ဆောင်ရွက်နိုင်ဖို့ကိစ္စ Iraq Card ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက် American ကာကွယ်ရေးဝန်ကြီး Ash Carter ဟာ Iraq နိုင်ငံမြောက်ပိုင်းကိုဒီကနေ့ရောက်ရှိသွားပါတယ် Iraq က Card ကိုပိုင်အုပ်ချုပ်ခွင့်ရဒေသဒုတိယဝန်ကြီးချုပ် Kubat Talabani ကအဘယ်လေးစိတ်မှာဒီကနေ့ Mr. Carter ကိုလာရောက်ကြိုဆိုလှုပ်ဆက်ခဲ့ပါတယ်မစ္စတာကာတာအနေနဲ့ခတ်ဝင်ကြီးချုပ်မာဆုဒ်ဘာဇာနီနဲ့လည်းနောက်ပိုင်းတွေ့ဆုံမှာဖြစ်တယ်လို့ဒေသတွေမှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့တွေနဲ့လည်းတွေ့ဆုံအောင်ပါပါရှင်။အမေရိကန်ပြည်ထောင်စုအတွင်းစံပတ်တက်ခိုက်မှုတွေကိုဟန်တာဖို့နဲ့အမိပြင်းလုံခြုံရေးကိုကာကွယ်ဖို့အတွက်သမ္မတဘရက်အိုဘားမားဟာဒီကနေ့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့ဝါရှင်တန်မြို့တော်ပြင်ပမှာရှိတဲ့အမေရိကန်ရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးဌာနမှာတွေ့ဆုံဖို့ရှိပါတယ်။သမ္မတအနေနဲ့ဒီတွေ့ဆုံမှုပြီးတဲ့အခါမှာကြေညာချက်အစောင်ထုတ်ပြန်ဖို့လည်းရှိနေတာပါရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ကဒီရှင်းနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဘယ်သူပဲအနိုင်ရရအမေရိကန်နဲ့ပုံမကောင်းမှုနဲ့ဆက်ဆက်ရေးတရက်ထားရှိလိုတယ်လို့ပြောပါတယ်နိုင်ငံတကာကသတင်းတောက်တွေနဲ့နှစ်စဉ်တွေ့ဆုံတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာပူတင်ကသူ့အနေနဲ့အမေရိကန်ပြည်သူတွေရွေးချယ်တင်မြှောက်တဲ့သမ္မတနဲ့လက်တွဲလှုပ်ဆောင်မှုအဆင်သင့်ပါပဲလို့ပြောဆိုခဲ့တာပါ ဒီသတင်းပတ်အစောပိုင်းကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကယ်ရီနဲ့သူတွေ့ဆုံဆွေးနွေးခဲ့တာကိုကြည့်ရင်တရကယ်ပူးတွဲဖြစ်ရှင်လို့ရမယ်ကိစ္စရပ်တွေမှာရှေ့ဆက်ပူးပေါင်းဆောင်ရွက်သားကြဖို့အမေရိကန်ကလည်းအစစ်အသစ်ရှိနေတယ်ဆိုတာကိုပြနေတယ်လို့မစ္စတာပူတင်ကပြောပါတယ်ရှင်
။တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာပါဒီညအတွက်အစည်းအဝေးထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးအင်ဂျင်နီယာကတော့စစ်ဒရက်ဖရန်ကလင်ဖြစ်ပါတယ်VOA America အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ24.39တို့ကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.